Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဝါရှင်တန်မြို့တော် VOA American အတန်းကနေ2016ခုနှစ်ဧပြီလ23ရက်စနေနေ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလက်မီတာ190တို့ကနေစတင်အတန်းလွှင့်နေပါတယ်ခင်ဗျာဒီညပိုင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါတောတာရှင်များရှင်ဒီကနေ့ညဖက်သတင်းတွေကိုကျွန်မအနန်းလောင်နဲ့ကိုရဲကောင်တို့ကပြောပြပေးမှာပါပြည်နိုင်ငံကိုတမန်ရေးရခီးစဉ်ဖြစ်သွားရောက်နေတဲ့ American သမ္မတ Barack Obama ဟာစနေနေ့ကလန်ဒန်မြို့မှာပြုလုပ်တဲ့ Town Hall Meeting မှာလူငယ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဥရောပနိုင်ငံတွေစီဝင်ရောက်ဖို့ကြိုးပမ်းကြတဲ့ရွှေပြောင်းဒုက္ခသည်တွေကိုထိန်းချုပ်ဖို့အရေးပြီးခဲ့တဲ့လကနှစ်ပတ်သဘောတူညီမှုရလိုက်ကြတဲ့ကမြင့်တက်လာတဲ့တင်မာမှုတွေလျှော့ချဖို့ဂျာမနီဝန်ကြီးချုပ် Angela Merkel နဲ့ EU အရာရှိတွေတူရကီနိုင်ငံကိုရောက်ရှိနေပါတယ်။ဒီလိုသတင်းတွေကြားရမှာပါကိုရန်နိုင်ရေး
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့အတိုက်ခံပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်တချို့နဲ့အတူကော်မတီဝင်တွေကိုပါတီကထုတ်ပယ်လိုက်တယ်ဆိုပြီးတော့သတင်းတွေထွက်နေပါတယ်ဒါနဲ့ပတ်သက်ပြီးတော့
တော်သူကဘာလို့ထုတ်လဲဆိုတော့ကျွန်တော်လည်းမသိဘူးလေသူကျွန်တော်ထုတ်မှာဆိုတော့အကြောင်းတော့သူထုတ်လို့ရသလားဆိုတော့
ပါတီကနေထုတ်ပယ်တယ်ဆိုတဲ့အထက်မှာပါဝင်နေတယ်လို့သတင်းထွက်နေသူဦးမောင်တူပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါအပြင်မန္တလေးတိုင်းဘက်မှာရာသီဥတုဖောက်ပြန်မှုကြောင့်လူသေဆုံးမှုတွေရှိတယ်ဆိုတဲ့သတင်းနဲ့အတူရခိုင်ပြည်နယ်ဘက်ကတိုက်ပွဲသတင်းမှာတော့နယ်မြေရှင်းလင်းရေးတွေကြောင့်စစ်ပီးဒုက္ခတွေအခက်အခဲတွေပိုများလာနေတဲ့အကြောင်းတခါအပတ်စဉ်ကဏ္ဍတွေမှာတော့ blogger တွေပြောသမျှအစီအစဉ်နဲ့စနေညဘက်တိုက်ရိုက်လေလံအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီအကြောင်းနဲ့မတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုရဲကောင်တို့ကျင်းပပြီးမှဖြစ်ပါရဗျာ
ပြည်နိုင်ငံကိုတန်တမာရေးရခီးစဉ်ဖြစ်သွားရောက်နေတဲ့ American သမ္မတ Barack Obama ဟာစနေနေ့ကလန်ဒန်မြို့မှာပြုလုပ်တဲ့ Town Hall Meeting လူငယ်တွေနဲ့တွေ့ဆုံပွဲတစ်ခုမှာသမ္မတကပြည်ရှာလူငယ်တွေကိုအဆိုးမြင်တာအယားယာမကောင်းမြင်တာနဲ့တိုင်းတစ်ပါးသားတွေကိုမုန်းတီးတဲ့အယူအဆတွေကိုညင်ပယ်ဖို့တိုက်တွန်းလိုက်ပါတယ်အဲ့ဒီတွေ့ဆုံပွဲမတိုင်ခင်တရက်က Obama ဟာပြည်နိုင်ငံဥရောပသမ္မတထဲမှာဆက်နေဖို့အတွက်ထောက်ခံကြောင်းထုတ်ဖော်ပြောကြားခဲ့တဲ့အတွက်ပြင်းပြင်းထန်ထန်ဝေဖန်ခံခဲ့ရပါတယ်အဲ့ဒီတွေ့ဆုံပွဲမှာ Obama ကအကြောင်းအရာအမျိုးမျိုးနဲ့သက်ဆိုင်တဲ့မိခွန်းတွေကိုဖြေကြားခဲ့ပါတယ်။နောက်လာမဲ့သမ္မတအဖြစ်ဘသူကိုမြင်ချင်တယ်လဲဆိုတာနဲ့သူ့ရဲ့သမ္မတတက်တန်းကုံဆုံးချိန်မှာဘယ်အရေးကိစ္စတွေကိုသူ့ဆွမ်းဆောင်မှုရဲ့မှတ်ချက်အဖြစ်ရှုမြင်ပါတယ်လဲဆိုတဲ့မိခွန်းတွေပါဝင်ပါတယ်။ Obama ကသူ့အနေနဲ့နောက်10နှစ်လောက်ကြာမှနောက်ပြန်လက်ကြည့်ပြီးသူ့ရဲ့လှုပ်ဆောင်ချက်တွေကိုပြန်သုံးသပ်ရလိမ့်မယ်လို့ပြောခဲ့ပါတယ်။Obama ကသူ့တက်တန်းအတွင်းတမိုင်းတွင်မဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကြမ်းပြတ်ထားမှုလုပ်နိုင်ခဲ့တာ Ebola ရောဂါအကျအတဲဖြစ်စမှာကမ္ဘာလုံးအတိုင်းအတာနဲ့တုံ့ပြန်နိုင်ခဲ့တာ Iran ရဲ့နျူကလ িয়ার သဘောတူညီချက်ယူနိုင်ခဲ့တာတွေကိုမှတ်သားလောက်တဲ့အောင်မြင်မှုတွေဖြစ်ပြောဆိုခဲ့ပါတယ်ဒါပေမဲ့သူ့ရဲ့အကြီးအမားဆုံးအောင်မြင်မှုကတော့ကမ္ဘာကြီးစီးပွားပြတ်ကတ်ကြီးဖြစ်မဲ့ဘေးကနေကယ်တင်နိုင်ခဲ့တာလို့2008ခုနှစ်ငွေကြေးအကျအတဲကိုရည်ညွှန်းပြီးတော့ဟာသလို့ပြောဆိုခဲ့ပါတယ်
အနုမြူလက်နက်ထုတ်ရမှာအဓိကအသုံးပြုရတဲ့ပါဝင်ပစ္စည်းပေါင်း32တန်ကိုအမေရိကန်နိုင်ငံကဝယ်ယူလိုက်ပါတယ်။ဒါဟာအီရန်နိုင်ငံနဲ့ရထားတဲ့အထင်ကရနျူကလ িয়ার သဘောတူညီမှုကိုကူညီတဲ့အနေနဲ့လှုပ်ဆောင်လိုက်တာပါ။ပလူတိုနီယံအဆင့်ရှိတဲ့လက်နက်တွေထုတ်လုပ်ရမှာအသုံးပြုနိုင်တဲ့သိပ်သီးဆများတဲ့ရေတွေကိုဝယ်ယူခဲ့တဲ့အကြောင်းအမေရိကန်စွမ်းအင်ဌာနကအတည်ပြုပါတယ်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံဘေးဘန်းမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဇာဗတ်ဇာရီဖ်တို့တွေ့ဆုံပွဲမတိုင်ခင်မှာပဲအမေရိကန်တို့ဘက်ကဒီလိုဝယ်ယူမဲ့အကြောင်းသတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ
် We have no objection. I want to make this clear. We have no objection and we do not stand in the way.
ဘလို့ကန့်ကွက်မှုမျိုးမှမရှိပါဘူး။ဒါကိုရှင်းရှင်းလင်းလင်းပြောချင်ပါတယ်။အီရန်ဘန်နေကုမ္ပဏီတွေနဲ့လုက္ကင်နေတဲ့ပြည်ပဗန်နေဟာနျူကလ িয়ার နဲ့ဆိုင်တဲ့တံခတ်မှုစင်းထဲမှာမပါသေး။သူတို့လုပ်ငန်းတွေကြားကျွန်တော်တို့ဝင်ပါနေမှာမဟုတ်ပါဘူးလို့ဂျွန်ကယ်ရီကပြောသွားတာပါ။နျူကလ িয়ার ဆိုင်ရာသဘောတူညီမှုရထားပေမဲ့လည်းဗန်နာအေးဆိုင်ရာအဖွဲ့အစည်းတွေရဲ့ကန့်ကွက်မှုတွေရှိနေသေးတဲ့အတွက်သူတို့နဲ့ထိုက်တန်တဲ့စီးပွားရေးတံခတ်ပိတ်ဆို့မှုတွေလျှော့မသွားဘူးဆိုရင်အီရန်ဘက်ကအပြစ်တင်ပြောဆိုမှုတွေရှိနေပါတယ်။တိတ်တိစများတဲ့ရေတွေကိုအမေရိကန်သုတေသနနဲ့စီးပွားရေးဆိုင်ရာဝယ်ယူသူတွေကိုရောင်းချပေးသွားမှာဖြစ်တယ်လို့အမေရိကန်တို့ကဆိုပါတယ်
။လာမယ့်အင်္ဂါနေ့မှာကနက်တီကတ်Delaware, Maryland, Pennsylvania နဲ့ Rhode Island စတဲ့ American အရှေ့ပိုင်းပြည်နယ်၅ခုမှာပါတီရင်းပမနာမှရွေးကောက်ပွဲကျင်းပဖို့ရှိနေပြီးဒါဟာ American သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုမှာကြီးမားတဲ့စံသက်မှုတစ်ခုဖြစ်လာမှာပါ။ရှေ့ဆုံးကပြည်နယ်ရဲ့ပါတီကိုယ်စားလှယ်လောင်းတစ်ဦးဖြစ်တဲ့ Republican Party ဝင် Donald Trump နဲ့ Democratic Party က Hillary Clinton တို့ဟာကိုယ်စားလှယ်နေရာတွေထပ်ပြီးအနိုင်ရဖို့အခြေအနေကောင်းနေပါတယ်။ Trump နဲ့ Clinton တို့ဟာသူတို့နှစ်ဦးစလုံးအတွက်ဒေသခံဖြစ်တဲ့ New York ပြည်နယ်ရဲ့ပမနာမှရွေးကောက်ပွဲမှာအနိုင်ရခဲ့ကြပါတယ်။Donald Trump အနေနဲ့ဇူလိုင်လလောက်ရင် Cleveland မြို့မှာလုပ်မဲ့ပါတီညီလာခံမှာပါတီကိုစားပြုသမ္မတလောင်းအဖြစ်အရွေးခံရဖို့အတွက်လိုအပ်တဲ့ကိုယ်စားလှယ်လောင်းအရေးအတွက် 1239ရာဖို့ဖြစ်နိုင်ချေပိုးပြီးနီးကလာနေပါပြီ။ Clinton ကတော့ New York မှာပြိုင်ဖက် Bernie Sanders ကိုအနိုင်ရတော့တဲ့အတွက် Sanders အနေနဲ့ဇူလိုင်လနောက်ပိုင်းကျရင် Philadelphia မှာလုံးမဲ့ Democratic Party ညီလာခံမှာပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့လုံလောက်တဲ့ကိုယ်စားလှယ်အရေးတွက်ရဖို့ခက်ခဲသွားပါပြီ။ဒါပေမဲ့ Sanders ကတော့သူ့ရဲ့သမ္မတဖြစ်ဖို့ကျူပန်မူရီကိုရပ်တန့်တော့မယ့်အရေးအယောင်မပြသေးပါဘူး။
မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးနဲ့ရုရှားနိုင်ငံတို့ဟာနှစ်နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ဗုဒ္ဓဟူးနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပြီးမြဲနှစ်ဖက်ကြားသဘောတူညီမှုတွေမရခဲ့ပါဘူး။ဒါပေမဲ့လည်းယူကရိန်းအရှေ့ပိုင်းကခွဲထွက်ရေးသဘုံတွေကိုကြောတောက်နောက်ခံပေးပြီးခရိုင်းမီးယားဒေသကိုသိမ်းပိုက်ခဲ့တဲ့ရုရှားနိုင်ငံအဖို့အထူးကြံဆက်ပြီးမဖြစ်အောင်ကြိုးပမ်းမှုတွေရှိလာနိုင်မယ်လို့မျှော်လင့်ရတဲ့အကြောင်းသုံးသပ်သူတွေကပြောပါရယ်။အမေရိကန်နဲ့နေတိုးအဖွဲ့ဝင်ချုပ်ကရုရှားပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့ထားပြီးယူကရိန်းအရှေ့ပိုင်းတွင်မတည်ငြိမ်မှုတွေဖြစ်စေတဲ့ရုရှားတပ်တည်းရဲ့လုပ်ရက်တွေတံပင်းဘုံနဲ့ခရိုင်းမီးယားဒေသကိုသိမ်းပိုက်လိုက်တဲ့အတွက်ရုရှားကိုစက်ငင်ကန့်ကွက်နေတာလည်းဖြစ်ပါတယ်။ယူကရိန်းရှေ့ပိုင်းကခွဲထွက်ရေးသဘုံတွေကိုလက်နက်အရရောလူငယ်အရပါထောက်ပံ့ပေးနေတဲ့ရုရှားတို့ကသူတို့ရဲ့အကူအညီတွေကိုရုပ်သိမ်းပင်ဆိုတဲ့အလျှော့ပေးမှုတွေဒီအစည်းအဝေးမှာလောက်ခဲ့ချင်းရှိမှရှိဆိုတာကိုတော့အရာရှိတွေကပြောမသွားခဲ့ပါဘူး။
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရင်းငုတ်တင်မော့ကနေပြစ်ခတ်နိုင်တဲ့ပဲ့ထိန်တက်ဒုံးကျည်စမ်းသပ်ပြလို့မှုမြောက်ကိုရီးယားရဲ့ဂျိုပန်ချက်အောင်မြင်မှုမရဘူးလို့တောင်ကိုရီးယားစစ်တပ်ကပြောပါရယ်။ဒီကနေ့စနေနေ့မှာပဲရင်းငုတ်တင်မော့ကနေပင်လယ်ပြင်ထဲကိုဒုံးကျည်ပြလို့ခဲ့တာလို့တောင်ကိုရီးယားပူတွဲစီအူစချုပ်များအဖွဲ့အကြီးအကဲကပြောပါရယ်။မြောက်ကိုရီးယားစစ်ရဲ့လှုပ်ရှားမှုနဲ့ပတ်သက်လို့တောင်ကိုရီးယားဘက်ကအနီးကပ်စောင့်ကြည့်နေပြီးကာကွယ်ရေးအစီအမံတွေကိုအပြည့်အဝလှုပ်ဆောင်ထားတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူကဆိုပါရယ်။တောင်ကိုရီးယားသမ္မတပကွန်ဟေအနေနဲ့သူ့ရဲ့အတုပအတွက်အလောင်းစင်ပြင်ထားတင်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းစာရဒေါန်ဆီမွန်ကဒီကနေ့အစောပိုင်းမှာပဲပုံနဲ့ဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားဟာရင်းငုတ်တင်ဘောကနေပြစ်လို့ရတဲ့ပဲ့ထိန်တက်ဒုံးကျည်ထုတ်လုပ်နိုင်အောင်ကြိုးပမ်းနေတာပါ။မြောက်ကိုရီးယားအနေနဲ့လှုပ်လေလှုပ်ထားသိမ့်မရှိတဲ့လက်ရှိအာဏာရပါတီရင်းညီလာခံကိုမေလအတွင်းကျင်းပဖို့ပြင်ဆင်နေချိန်မှာစနေနေ့ဒုံးကျည်ဆန္ဒပြစ်လို့လိုက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာဇန်နဝါရီလကနျူကလ িয়ার လက်နက်ကို၄ချိန်မြောက်ဆန္ဒပြစ်လို့ခဲ့ပြီးတဲ့နောက်တစ်လအတွင်းမှာပဲပဲ့ထိန်တက်ဒုံးကျည်ဆန္ဒပြစ်လို့ခဲ့တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားအပေါ်ပို့ပြီးတော့ပြင်ထန်တဲ့စီးပွားရေးဒဏ်ခပိတ်ဆို့မှုတွေနောက်ထပ်ခြားထားတာလည်းဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတက္ကသိုလ်ပါမောက္ခတဦးဓာတ်နဲ့ထိုးသက်ခံရတယ်လို့နိုင်ငံအနောက်မြောက်ပိုင်းဒေသကရဲရရှိတွေကပြောပါတယ်။စနေနေ့အစောပိုင်းကအသက်58နှစ်အရွယ်ရာဇူခါရန်စတိကွစ်ခါရာဇာရှိမျိုးကသူ့ရဲ့နေအင်းဤမှာဘတ်စကားဆောင်တိုင်းနေစမှာဓာတ်တွေကင်ဆောင်ထားတဲ့လူတော်များကသူ့ကိုအနောက်ဘက်ကနေတိုက်ခိုက်ခဲ့ကြတယ်လို့အာနာပိုင်တွေကပြောပါတယ်။သူဟာအင်္ဂလိပ်စာပါမောက္ခတဦးဖြစ်ပြီးယဉ်ကျေးမှုရေးရာဖလဲတဲ့အစီအစဉ်တွေမှာအကြံပေးဖြစ်လွတ်ကိုင်နေသူလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူ့ရဲ့လက်ချက်ဖြစ်ကြောင်းကြေညာတာမရှိသေးဘူးလို့တိုက်ခိုက်ရတဲ့အကြောင်းရင်းကိုလည်းမသိရသေးပါဘူး။ဒါပေမဲ့ရဲတွေကတော့ဒီလိုရက်ဆက်ကြမ်းကြုတ်တဲ့တပ်ဖြတ်မှုဟာမကြခင်ကဒီတောင်အာရှနိုင်ငံမှာအစ္စလာမစ်စစ်သွေးကြွတွေကဘာသာရေးကင်းလွတ်မှုနဲ့ဘာသာမဲ့တက်ကြွလူရှားသူတွေကိုအသက်သေးသေးအထိတိုက်ခိုက်ခဲ့တဲ့ဖြစ်စဉ်နေနဲ့အလားတန်တူတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ2013ခုနှစ်ကလေးကအနည်းဆုံးဘလော့ဂါ6ဦးလောက်နဲ့ဘာသာရေးကင်းလွတ်တဲ့ပုံနှိပ်ထုတ်ဝေသူတို့အသက်ခံရပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရဟာဒီလိုတိုက်ခိုက်မှုတွေကိုရပ်တန့်ဖို့ထိထိရောက်အလုံးမလုပ်ဘူးလို့လူခွင့်ရေးအဖွဲ့တွေကစွပ်စွဲထားပါတယ်။
ဥရောပနိုင်ငံတွေစီဝင်ရောက်ဖို့ကြိုးပမ်းကြတဲ့ရွှေပြောင်းဒုက္ခသည်တွေကိုထိန်းချုပ်ဖို့အရေးပြီးခဲ့တဲ့လကနှစ်ဖက်သဘောတူညီမှုရလိုက်ကြတဲ့ကမြင့်တက်လာတဲ့တင်မာမှုတွေရှော့ချရေးကြိုးပမ်းဖို့အတွက်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကန်နဲ့အခြား EU အရာရှိတွေတူရကီနိုင်ငံကိုဒီသုံးယုံပိတ်ရဲ့အတွင်းသွားရောက်ကြပါလိမ့်မယ်။ဂရိကန်ချေကိုရောက်လာတဲ့ရွှေပြောင်းဒုက္ခသည်တွေကိုတူရကီကိုပြန်လည်ခံရင်ဒေါ်လာ9ဘီလီယံနီပါကူညီပေးမယ်ဆိုတဲ့သဘောတူညီချက်ကတက်တန်တလတာရှိပါသေးတယ်။အပြန်အလှန်သဘောတူထားတဲ့အချက်လက်တွေထဲမှာတူရကီနိုင်ငံသားတွေဟာဥရောပကိုဗီဇာမလိုပဲခီးသွားခွင့်ဆိုတဲ့ချက်လေးပါဝင်ပါတယ်ပြီးခဲ့တဲ့သတင်းသုံးပတ်အတွင်းကရထားတဲ့ဒီတဘောတူညီမှုရရချင်းမှာပဲဂရိနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခတဲ့အရေးအတွက်နှဲသွားခဲ့ပါတယ်ဒါပေမဲ့လည်းလက်တလောမှာရွှေပြောင်းဒုက္ခတဲ့အယောက်150လောက်ပါတဲ့ salary ဂရိကန်ချေကိုနေစဉ်ရောက်ရှိလာတယ်လို့ရွှေပြောင်းဒေါ်လာချင်းနေထိုင်ခြင်းဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM ကဆိုပါတယ်တူရကီနိုင်ငံသားတွေကိုဥရောပကိုဗီဇာမလိုပဲခီးဒေါ်လာခွင့်ပေးမယ့်အချက်ကိုဥရောပကမလိုက်နိုင်ရင်သူ့နိုင်ငံကလည်းဥရောပနဲ့ရထားတဲ့သဘောတူစာချုပ်ကိုလိုက်နာမှာမဟုတ်ဘူးလို့တူရကီသမ္မတ ဆပ်တိုင်ယပ်အဒဝန်ကတတိပေးခဲ့ပြီးတဲ့နောက်တနမန်ဆက်ဆံရေးတွေလည်းမတည်မငြိမ်ဖြစ်လာခဲ့ပါတယ်။တူရကီအနေနဲ့သူ့ဘက်ကသဘောတူညီထားတဲ့အတိုင်းရွှေ့ပြောင်းဒုက္ခတွေကိုလုံခြုံစွာလက်ခံထားပေးမှသာဗီဇာမလိုပဲခီးသွားလာခွင့်ကိုထောက်ခံပေးမယ်လို့မာကယ်နဲ့တန်တမန်တွေကကတိပေးပြောဆိုပါတယ်။
နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ခိုရဲကောင်တို့ကြီးညာပေးတော့တာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့တိုက်ခိုက်ပါတီဖြစ်လာတဲ့ကြံ့ခိုင်ဖွံ့ဖြိုးပါတီနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါတယ်ကြံ့ခိုင်ရေးပါတီဘဟုအစည်းအဝေးဆုံးဖြတ်ချက်အရသူရဦးရွှေမန်သူရဦးအောင်ကိုပါဝင်ကော်မတီဝင်18ဦးကိုပါတီကနေထုတ်ပယ်လိုက်တယ်လို့ကြံ့ခိုင်ရေးပါတီနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါတယ်ဘိုးကော်မတီအစည်းအဝေးကိုတမရဟောင်ဦးသိန်းစိန်ကဦးဆောင်ခဲ့တာဖြစ်ပြီးတော့ထိပ်ပိုင်းကောင်းဆောင်တချို့သာပါဝင်ခဲ့ပါတယ်ထုတ်ပယ်လိုက်တယ်လို့သတင်းကြီးနေသူတွေဟာသူရဦးရွှေမန်နဲ့နှီးဆက်သူတွေများပြီးလက်ရှိမှာလည်းသူရဦးရွှေမန်းရဲ့ဥရရေးရပြန်လဲဆက်စစ်ရေးကော်မတီမှာပါဝင်ကြသူတွေဖြစ်ပါတယ်ဒီသတင်းအပြည့်စုံကတော့ VOA မြန်မာပိုင်းကမိခသတင်းပေးပို့ထားပါတယ်ခင်ဗျာ
ကျန်းခိုင်ရေးပါတီနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပြချက်အရာထုတ်ပယ်ခံရတဲ့လူစည်ရင်းတွေထဲမှာသူရဦးရွှေမန်းသူရဦးအောင်ကိုဦးမောင်မောင်တိန်ဦးမောင်တို့ဦးတင်မောင်ဦးတို့တွေပါဝင်တယ်လို့ပြောပါတယ်ကျန်းသူတွေကလည်းအများစုကတော့သူရဦးရွှေမန်းနဲ့နှီးဆက်သူတွေပါဒီသတင်းကိုအတည်ပြုဖို့ကျန်းခိုင်ရေးပါတီဘက်ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ပြန်ကြားရေးတာဝန်ခံတွေဖြစ်တဲ့ဦးတင်နိုင်သိန်းနဲ့ဦးပိုက်ထွေးတို့ကိုဆက်သွယ်ခွင့်မရခဲ့တယ်လို့တခြားပါတီဝင်တွေကိုဆက်သွယ်ရမှာလဲပြန်ကြားရေးတာဝန်မယူထားတဲ့အတွက်ဖြေကြားဖို့ညှင်းဆန်ခဲ့ကြပါတယ်ဒါကြောင့်ပါတီဘက်ကတော့ဒီသတင်းနဲ့ပတ်သက်ပြီးတီးခြားအတည်ပြုချက်မရခဲ့ပါဘူးထုတ်ပေတဲ့အချက်လက်ကိုလည်းတိကျစွာမပြောနိုင်သေးပါဘူးထပ်ပေါ်နေတဲ့သတင်းတွေအရာကတော့သူရဦးရွှေမန်းသူရဦးအောင်ကိုဦးမောင်မောင်သိန်းဦးမောင်တို့ဦးတင်မောင်ဦးတို့တွေထုတ်ပေရတာက NLD ပါတီနဲ့နှီးဆက်တဲ့အတွက်လို့ပြောဆိုနေကြပေမဲ့လက်ရှိထုတ်ပေတဲ့စည်းရင်းထဲမှာ NLD အစိုးရလက်ထက်မှာတာဝန်ထမ်းဆောင်နေတဲ့လွေမှုကြီးကြပ်ရေးနဲ့အလုံသမားဝန်ကြီးဌာနကဦးသိန်းစွေကိုတော့ထုတ်ပေထားခြင်းမရှိခဲ့ပါဘူးထုတ်ပေခံထားတဲ့စည်းရင်းထဲမှာပါဝင်နေတယ်လို့နာမည်သတင်းထွက်နေတဲ့ဦးမောင်တို့ကတော့ဗဟိုအစည်းအဝေးခေါ်ယူတာကိုသိပေမဲ့ထုတ်ပေတဲ့စာမရောက်လာသေးဘူးလို့သူကပြောပါတယ်ထုတ်ပေခဲ့တာနဲ့ပတ်သက်ပြီးသူကတော့
သူကဘာလို့ထုတ်လဲဆိုတော့ကျွန်တော်လည်းမသိဘူးလေသူကထုတ်လို့ဆိုတော့အကြောင်းတော့သူထုတ်လို့ရသလားဆိုတော့ပါတီစည်းကမ်းတွေပါရှိတယ်လေပါတီစည်းကမ်းတွေပါရှိတယ်ပါတီစည်းကမ်းနဲ့ဘယ်လိုညှိနှိုးလဲဘယ်လိုဖြစ်လို့လဲဆိုတော့အဲ့ဒါကြီးတော့ကျွန်တော်ပြန်ကြည့်အောင်ပေါ့နော်ကျွန်တော်တိုင်းပြည်တုတ်တက်ချင်တာပဲလေကျွန်တော်တိုင်းပြည်ကအနောက်ကျနေတယ်ဆိုတော့ကျွန်တော်တို့ကလည်းအသက်ကလည်းကြီးပြီဆိုတော့ကျွန်တော်တို့မတည်ခင်တော့တိုင်းပြည်တုတ်တက်သွားတာပေါ့နော်ဒီနေ့ကလည်းတုတ်တက်သွားမြင်နေတာပေါ့
ကျန်းခိုင်ရေးပါတီဥက္ကဋ္ဌဟောင်းသူရဦးရွှေမန်းကိုပါတီဥက္ကဋ္ဌရာထူးကနေပြီးခဲ့တဲ့နှစ်ဩဂုတ်လ12ရက်နေ့ကဖြုတ်ချလိုက်ပြီးနောက်သူရဦးရွှေမန်းအပါအဝင်သူနဲ့နှီးဆက်သူတွေကို NLD ပါတီနဲ့နှီးဆက်တယ်ဆိုတဲ့အကြောင်းပြချက်နဲ့ပါတီကနေထုတ်ပယ်ထားတယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ပါတီဘက်ကကောကာယကံရှင်တွေဘက်ကပါတစုံတရာမှတ်ချက်ပေးအတည်ပြုပြောကြားခြင်းမရှိသေးပါဘူးပါတီဘက်ကလည်းတရားဝင်စာထုတ်ပြန်တာမရှိသေးပါဘူးလက်ရှိသာသနာရေးနဲ့ရင်ကျိမှုဝင်ကြီးအဖြစ်တာဝန်ယူထားတဲ့သူရဦးအောင်ကိုကို VOA ကလက်ရှိရာထူးရယူမှုနဲ့ပတ်သက်ပြီးမေးမြန်းခဲ့စဉ်မှာပြီးခဲ့တဲ့ဩဂုတ်လ12ရက်နေ့ညပိုင်း CEC အဖြစ်ကနေဖယ်ရှားခြင်းခံရပြီးတဲ့နောက်မှာပါတီတာဝန်တွေထမ်းဆောင်ခြင်းမရှိတော့ကြောင်းပြည်ခိုင်ပြိုးပါတီအနေနဲ့တော့ပါဝင်လှုပ်ရှားဖို့အကြောင်းလည်းမရှိတော့ကြောင်းတတိပုဂ္ဂလအနေနဲ့ပဲနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုမြည်သည့်ပုဂ္ဂိုလ်မြည်သည့်အဖွဲ့အစည်းနဲ့မဆိုလက်တွဲလှုပ်ဆောင်သွားဖို့ကိုပဲစဉ်းစားထားတယ်လို့ပြောဆိုထားပူပါတယ်ဒီလိုထုတ်ပယ်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးလေးလံသုံးသက်သူဒေါက်တာခင်မောင်ညိုကတော့သူ့အမြင်ကိုခုလိုပြောပါတယ
်ဒီဥပဒေစီအနေနဲ့သူတို့ဒါတွေဆက်လုပ်မယ်ဆိုရင်တော့သူ့ပါတီကဒီတဆန်ညဟိုကြဆုံးတယ်လို့ပဲကြဆုံးသွားနိုင်တဲ့အလားအလာအများကြီးရှိတယ်အဲ့ဒီအခုဖြစ်တဲ့ကိစ္စမှာဆိုရင်ဥပဒေစီတို့ကနမူနာကြီးတော့ပေါ့ပါလေဟောတကယ်တော့သူတို့လူလို့ပါဒီနိုင်ငံကြီးမှာတော့သူ့အသီးရနိုင်တဲ့အခြေအနေတော့မရှိတော့ဘူ
းလက်ရှိချိန်ထိကတော့ပါတီဘက်ကရောကာယကရှင်တွေဘက်ကပါမေးမြန်းအတည်ပြုချက်တွေကိုတိကျစွာအဖြေမပေးဘဲရှောင်ရှားလျက်ရှိပေမဲ့ထုတ်ပယ်လိုက်တယ်ဆိုတဲ့သတင်းတွေကတော့တော်တော်လေးပြန့်နှံ့လို့နေပါရဲ့ရှင်
တိုက်ခံကြံ့ခိုင်ရေးပါတီကပါတီထိပ်ပိုင်းခေါင်းဆောင်တချို့နဲ့ကော်မတီဝင်တွေကိုပါတီကထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးတော့ရန်ကုန်ခြေဆိုင်သတင်းတောင်မိခသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မန္တလေးတိုင်းဘက်ကရာသီဥတုနောက်ဆက်တွဲအခြေအနေတွေကိုကြည့်အောင်ပါမန္တလေးတိုင်းကြောက်ဆက်ခရိုင်တွင်းမှာဧပြီလ22ရက်နေ့ညနေကလေပြင်းတိုက်ခတ်ပြီးတော့မိုးသီးတွေပါကျလာတာတောင်ကျရေတွေကျလာတာတွေကြောင့်ရေစရောက်ကြီးရွာမှာရွာလုံးကျွတ်နီးပါးအင်ဂျင်တွေပျက်စီးပြီးတော့လူ6ဦးသေဆုံးခဲ့ပါတယ်ဒါပြင်တရိတ်ဆန်အကောင်ရေတရားကြော်လဲတည်ဆုံးသွားခဲ့တယ်လို့သိရပါတယ်။ဒါပြင်သခိုင်းတိုင်းနဲ့တခြားတိုင်းနဲ့ပြည်နယ်တချို့မှာလည်းပျက်စီးဆုံးရှုံးမှုတွေဖြစ်ပွားခဲ့ပါတယ်။အပြည့်စုံကတော့ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မန္တလေးတိုင်းကြောက်ဆယ်ခရိုင်ရေတယောက်ကြီးရွာမှာမိုးသီးများကျခြင်းတောင်ကျရေတွေကျခြင်းတွေကြောင့် လူသေးဆုံးမှုတွေဖြစ်လာခဲ့ရတယ်ဆိုပြီးဒေသခံတွေကိုအကူအညီပေးနေတဲ့ကြောက်ဆဲခရိုင်88မျိုးဆက်ညဉ့်ညဲ့ရဲနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုစိုးတီဟာကပြောပါတယ
်တောက်ဆဲမျိုးနဲ့ရဲမှာတော့တောက်ဆဲမျိုးနဲ့အရှိတမရှိတဲ့အဆောင်ဆုံးလူတယောက်ဆိုပါတော့လူတယောက်ကြီးပါပေါ့ကြီးပါပေါ့နော
်ဟုတ်ကဲ့
အောင်ဆောက်ပါပေါ့နော
်ဟုတ်ကဲ့
ဒီဆုံးနေပေါ့ဒါပေမဲ့ကလေးလောင်းလောင်းကစာဆဲဖြစ်နေတယ်ဒီတိုက်ချရတယ်နော်မိုးကြီးတွေကတော့အဓိကမိုးကြီးကမထင်မှတ်တော့အများကြီးကြတယ်နော်လုံးဝနဲ့ကြီးရခဲ့တော့ဒီတင်ရအင်းကြီးเสียคนเส้นน่ะ6อินจิเนี่ยฮะเสีย68อินจิอ่ะครับขอบูรีก่อนเนาะตรงนั้นอ่ะตึกตรงนั้นตรงนั้นตีทุ่งเนี่ยคือว่าดูเราดูพี่เนี่ยวายเนี่ยเราเจอมาช้องซี้เนี่ยเรามูยายจ่ายได้ช้องตัวตองยาได้มาซี้อ่ะแล้วมูยายเนี่ยเราดูบอสออกดูอ่ะดีอ่ะตะโลฮ้อซินน่ะวะเนาะ
ฮ้อ
ซินน่ะแล้วตัวชื่อเนี่ยเนี่ย4นาทีกว่าแล้วคือว่าตัวอดิกะก็ตะจุ้ยเนี่ยมูยีคือว่ามูยีอ่ะอดิกะทาละคือว่าตะจุ้ยคือว่ามูยามาใส่ได้ยาได้ดีตะยาอีกวะเนาะตองยาคือว่าအဲ့ဒါကြီးလုံးနေတယ်မှာဒီကဒီမှာမင်းကြီးရောစိတ်နှွားကြောင်းပေါ့စိတ်နှွားကြောင်းပြန်လာတဲ့အချိန်မှာချောင်းဖြတ်ပြီးတဲ့အချိန်မှာအဲ့ဒီဖြစ်နေမှာပါဘူ
းသူ
ကတခုခုနနှွားသိပ်ပြီးပြန်လာတဲ့ချိန်ကွာလေနှွားသိပ်ပြီးပြန်လာတဲ့ချိန်ကချောင်းကြီးပြနေပြီးတော့ပါသွားတာအဲ့မှာနှွားကြီးလည်းပါတယ်စိတ်ကြီးလည်းပါသွားတယ်သူရောစေအကောင်ကြီးကပြားကြောစိတ်နှွားကောင်ကြီးပြားကြောတော့အင်းဆက်လာကြည့်နော်ပြားကြောတယ
်ရေးတယောက်ကြီးရွာမှာတော့လူနေလို့မရအောင်ရွာလုံးကျွတ်အင်ဂျင်အားလုံးနှိပါပျက်စီးခဲ့ပြီးစိတ်ကြိုင်မျိုးနဲ့ကံကြီးကျွရမှာလဲရွာလုံးကျွနီးပါနေအိမ်နဲ့ပျက်စီးခဲ့သလိုသခိုင်းတိုင်းအတွင်းမှာလဲမိုးသီးများအများအပြားကျခဲ့ပါတယ်ဒါအပြင်သခိုင်းတိုင်းတွေကတမုံမျိုးနယ်ထဲမှာလဲအင်ဂျီပျက်စီးမှုတွေရှိခဲ့ပါတယ်အေဘီလာ23ရက်နေ့မနေ့ပိုင်းမှာတော့မန္တလေးမြို့မှာမိုးသီးတွေကျလာတာကြောင့်အဆောက်အချို့နဲ့ကားမှန်တွေပျက်စီးမှုအနည်းငယ်ရှိခဲ့ပါတယ်လေပြင်းတိုက်ခတ်တာကြောင့်လဲဒေသခံအများအပြားဟာစိုးရိမ်မှုတွေရှိနေပါတယ်စကိုင်းတိုင်းဒေသကြီးအထက်ပိုင်းကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ချင်းပြည်နယ်တို့မှာနေရာစိတ်စိတ်နေပြည်တော်စကိုင်းတိုင်းဒေသကြီးအောက်ပိုင်းမန္တလေးတိုင်းဒေသကြီးနဲ့တနင်္သာရီတိုင်းဒေသကြီးတို့မှာနေရာကျဲကျဲကျန်တိုင်းနဲ့ပြည်နယ်တို့မှာနေရာကွက်ကြားမိုးထစ်ချုံရွာမှာဖြစ်ပြီးရွာပေါ်အတွက်ရာနှုန်း80ဖြစ်တဲ့အကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်ရှင့်
ထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့ရခိုင်ပြည်နယ်ဘက်ကစစ်ပွဲနဲ့စစ်ပီးဒုက္ခသည်တွေရဲ့အခြေအနေကိုကြည့်အောင်ပါရခိုင်ပြည်နယ်အတွင်းမြမတက်မတော်နဲ့ရခိုင်တက်တို့ကြားတိုက်ပွဲတွေဖြစ်နေချိန်စစ်တပ်ဘက်ကစစ်အင်အားတိုးချဲ့ပြီးတော့နေမြေရှင်းလင်းရေးတွေလုပ်နေတဲ့အတွက်အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့စစ်ပီးဒုက္ခသည်တွေအခက်အခဲများစွာနဲ့ရင်ဆိုင်နေရတယ်လို့ရခိုင်စစ်ပီးတင့်ပြည်သူတွေကိုကူညီကယ်ဆယ်ပေးနေတဲ့သူတွေကပြောပါတယ် NLD ဆိုရနဲ့ရခိုင်ပြည်နယ်ဆိုရဘက်ကမြမတက်နဲ့ရခိုင်တက်ကြားစည်းရေးတင်မမှုတွေကိုအမြန်ဆုံးပြေလည်အောင်ဖြေရှင်းပေးဖို့ကိုလည်းညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဘက်ကတိုက်တွန်းလိုက်ပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြမစစ်တပ်နဲ့ရခိုင်တပ်မတော် AA တို့အကြားရင်ဆိုင်တိုက်ပွဲတွေပြင်းထန်ခဲ့လို့နှစ်ဖက်အကြဆုံးများခဲ့တဲ့ရခိုင်တိုက်ပွဲအတွင်းနယ်မြေတွင်းစည်းရေးတင်းမာမှုတွေဖြစ်နေလို့အသက်အန္တရာယ်စိုးရိမ်ရလို့အဲ့ဒီနယ်မြေတွေမှာရှိတဲ့ရခိုင်ဒေသခံပြည်သူတွေဟာအိုးအိမ်စွန့်ခွာထွက်ပြေးနေရပြီးအဲ့ဒီစစ်ပြေးဒုက္ခတွေတွေအတွက်နေရေးစားရေးအခက်အခဲတွေကြုံနေရပါတယ်ဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့ရခိုင်စစ်ပြေးဒုက္ခတွေတွေအတွက်အရေးပေါ်လိုအပ်ချက်တွေကိုကူညီပေးနိုင်မှုရခိုင်နိုင်ငံရေးပါတီတွေနဲ့လူမှုအသင်းအဖွဲ့တွေကဝိုင်းဝန်းဆောင်ရွက်ပေးနေကြရတယ်လို့ရခိုင်ပြည်နယ်မြအုပ်မြို့က ANP ပါတီရဲ့ဒုဥက္ကဋ္ဌဦးထွန်းသာစိန်က VOA ကိုပြောပါတယ
်စစ်ဆောင်ဒုက္ခတွေတွေအနေနဲ့သူတို့ရဲ့မွန်လနေရင်ရွာတွေကိုဆွန့်လွတ်ပြီးတော့သူတို့လာရတယ်ဆိုတော့သူတို့မှလောလောဆယ်စားဝတ်နေရအခက်အခဲတွေရှိနေမယ်အဲ့ဒါကြောင့်မို့ပြည်နယ်အစိုးရအနေနဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်များအနေနဲ့သူတို့ရဲ့စားဝတ်နေကိုလောလောဖြည့်ဆင်းစေရှင်လေဘူးပြည်တော်ကစစ်ဆောင်ဒုက္ခတွေ300ကျော်လောက်ရောက်နေတယ်လောလောဆယ်သူတို့တွေကသူတို့ရဲ့စားဝတ်နေကိုဖြည့်ဆင်းနေရတယ်စောင့်ရှောက်နေတယ်ကျွန်တော်တို့ဖက်မှာလည်းအဲ့ဒီဒုက္ခတွေအတွက်ကျွန်တော်တို့ပြည်သူတွေကိုပြောပြနေတယ်ဒီလူတွေကိုကူညီရမယ်ဒီလူတွေကိုစောင့်ရှောက်ရမယ်ပြီးတော့ကျွန်တော်တို့လည်းမနှက်ပြန်ကျွန်တော်တို့မြအူးမြို့နယ်မှာဒီစစ်ဆောင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးဖို့အတွက်တနာယီမှာနာယေးရုံမှာကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေပါတီတွေကျွန်တော်တို့ဖိတ်ခေါ်ထားတာရှိပါတယ
်ရခိုင်ပြည်နယ်တွင်းမှာဖြစ်ပေါ်နေတဲ့တက်မတော်နယ်ရခိုင်တက်ကြားစီးရေးပဋိပက္ခတွေပြည်လည်ရေး NLD အစိုးရဘက်ကအလေးနက်ထားဆောင်ရွက်ပေးစီလိုပါတယ်လို့ UNFC ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကတွဲဖက်အတွင်းရေးမှူးဦးထွန်းစောကပြောပါတယ
်ကြည့်နေနဲ့နှစ်သစ်မှာမိန်းကုန်းမှာထည့်သွင်းပြီးတော့မှငင်းကြဲလမ်းစဉ်ကိုလည်းသူချပြထားတာတွေ့ပါတယ်ဆိုတော့တနိုင်ငံလုံးပြစ်ခတ်ရဲစီးကိုသူအနေနဲ့လည်းကြိုးပမ်းမယ်လို့ပြောထားတာရှိပါတယ်ဆိုတော့အဲ့ဒီနေထားအောင်မှာကျွန်တော်မြင်တာကတော့မြန်မာတပ်မတော်နဲ့ဒီတောင်ဆန်းစုကြည်တို့ NLD အစိုးရနဲ့ဒီပြည်ပြည်လေးတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့လိုမယ်လို့ထင်ပါတယ်အခုကဦးသိန်းစိန်အစိုးရလက်ထက်မှာလည်းပဲမြန်မာတပ်မတော်ကနော်သူ့ကိုထိ ंछ ုပ်လို့မရဘူးနော်သူစိတ်ကြိုက် လုံနေတယ်ဆိုတဲ့အနေအထားတွေကျွန်တော်တွေ့ရတယ်အခုဆူရလက်ထက်မှာလည်းပဲထူနီတူဇော်ပဲမြန်မာတပ်မတော်ကထိုးစစ်စီကစင်စစ်မပြတ်သူလုံနေတာကိုတွေ့ရတယ်ပေါ့လေအဲ့ဒါကြောင့်ဒီလိုဖြစ်နေတဲ့အနေအထားအောက်မှာဆိုလို့ရှိရင်တော့ငြိမ်းချမ်းရေးကိုပေါ်ဆောင်ဖို့ခက်ပါလိမ့်မယ်အဲ့ဒါကြောင့်ကျွန်တော်တို့မြင်တာကတော့မြန်မာတပ်မတော်အနေနဲ့NLD ဆိုရအဖွဲ့နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့လိုပါမယ်။နောက်တစ်ခုကလည်းပဲ NLD ဆိုရဘက်ကနေပြီးတော့မှငြိမ်းချမ်းရေးလမ်းစဉ်ကိုကျွန်တော်တို့ကပုံပုံလေးနဲ့ပြပြသူလူထုကိုရှာပြပြီးမှဘလို့ဆောင်ရွက်သွားမယ်ဆိုတဲ့နှီးနာကိုသူ့အနေနဲ့ရှာဖို့လိုပါမယ်။အခုကြတဲ့အခါကျတော့ကျွန်တော်တို့ NLD ဆိုရအနေနဲ့ဘလို့ဆက်လက်ဆောင်ရွက်မယ်ဆိုတဲ့အနေအထားတွေကျွန်တော်တို့တိတိပပမသိရသေးဘူးလေ။ငြိမ်းချမ်းတဲ့နှီးနဲ့အဖြေရှာတဲ့နှီးကိုဆက်လက်ကြိုးပမ်းဖို့အတွက်ကျွန်တော်တို့ဘက်ကတော့တိုက်တွန်းလိုပါတယ်။အဲ့ဒီအတိုင်းပဲလိုလားပါတယ
်။စစ်ဘေးတိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်တွေရဲ့အရေးကိုလည်းနှစ်ဖက်စစ်ပွဲတွေရပ်တဲ့နီလန်နဲ့အမြန်ဆုံးဖြည့်ရှင်းပေးစီလိုပါတယ်လို့ UNFC ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့အတွဲဘက်အတွင်းမှုကဆိုပါတယ်
တိုက်ပွဲတွေဖြစ်တဲ့အခါမှာเนาะအရက်ဘက်ပြည်သူလူထုကိုပြစ်မှတ်မထားဖို့အရေးကြီးတယ်เนาะအရက်ဘက်ပြည်သူလူထုရဲ့နေနာမှုတွေပုံမှာကျွန်တော်တို့ဖြစ်လာတဲ့ပုံမှာเนาะအကောင်းဆုံးနည်းနဲ့ဖြည့်ရှင်းနိုင်ဖို့အတွက်ဆိုလို့ရှိရင်ဒီကျွန်တော်တို့နိုင်ငံတကာမှာကျင့်သုံးတဲ့เนาะ norms and standards တွေရှိပါတယ်အရက်သားပြည်သူလူထုကိုမထိခိုက်ရဘူးဆိုတော့အနည်းနာတော့နှစ်ဖက်စလုံးကအပြေအဝလိုက်နာကျင့်သုံးပြီးမှကျွန်တော်တို့ဆောင်ရွက်ကြမယ်ဆိုရင်ဒါအနီးနာတကူအနေနဲ့ကျွန်တော်တို့ရှောင်ရှားနိုင်မယ်ပေါ့လေနော်နောက်တစ်ခုကကြတဲ့အခါကျတော့အစိုးရဘက်ကနေပြီးတော့အဓိကသဘောထားကြည့်ဖို့လိုပါတယ်အဲကျွန်တော်မြင်တာကတော့အထူးသဖြင့်မြန်မာတပ်မတော်ဘက်ကသဘောထားကြည့်ကြည့်နဲ့ဒါကိုငြိမ်းချမ်းတဲ့နည်းနဲ့အဖြေရှာဖို့ကြိုးပမ်းမယ်ဆိုရင်တော့ဒီအခုဖြစ်ရှိနေတဲ့ဒေသရဲ့နော်စိုးရင်ချက်တွေမတည်ငြိမ်မှုတွေဒုက္ခတွေပြဿနာတွေကိုဒါကိုဖြေရှင်းနိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ယုံကြည်ပါတယ
်ပြီးခဲ့တဲ့တကြံကာလအတွင်းကရခိုင်တပ်မတော် AA နဲ့မြန်မာစစ်တပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးရခိုင်တပ်တွေကိုတပ်မတော်စစ်ကြောင်းတွေဘက်ကနယ်မြေရှင်းလင်းရေးလုပ်ခဲ့ရမှာရခိုင်တပ်ဘက်ကခြုံခိုတိုက်ခိုက်လို့ဆိုပြီးတပ်မတော်ဘက်ကယာယီတည်ရင်မှုတူအပါအဝင်အရာရှိစစ်တီတချို့အကြဆုံးထိခိုက်ဒဏ်ရာရခဲ့တယ်ဆိုတာကိုမြေပုံနဲ့တကွာတပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
ရခိုင်ပြည်နယ်ဘက်ကစစ်ပီးဒုက္ခတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့မတ်စုမုံပြောပြသွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေစနေညဘက်မြန်မာဘာသာစီစဉ်တွေကို10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ရမှာပါ။မတ်စုမုံကစီစဉ်တင်ဆက်ပြီးတော့ကိုသားညုံနဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဘာပေါ်မှာလေလူအများသုံးနေကြတဲ့လူမှုကွန်ရက်တွေပေါ်မှာတနည်းတနည်းကိုတင်းနေကြတဲ့ဓာတ်ပုံပေါင်းကသန်း 2,000 လောက်ရှိတယ်တဲ့ကိုသားညုံကြီ
းရှိနေတာဗောဗျတခြားမကြည့်နဲ့ Facebook ပေါ်မှာပဲကြည့်လေဗျကိုနဲ့သိတဲ့လူတွေကတနည်းတနည်းတင်နေတဲ့ဓာတ်ပုံတွေနဲတာပါမဟုတ်ပဲမဆီမြတ်မော်ရဲ့
Facebook တို့ Instagram တို့ Twitter တို့လိုမျိုးလူတော်တော်များများသုံးနေကြတဲ့လူမှုကွန်ရက်တွေပေါ်မှာကစာရီထက်ပုံတွေနဲ့ဆက်သွင်းနေကြတာကအဓိကဖြစ်လာနေပြီလေ text message ပို့တဲ့ messenger ပေါ်မှာဆိုရင်လေစာရိုက်ပို့တာထက်ကိုဓာတ်ပုံရိုက်ပြီးတော့ပို့လိုက်လို့ရှိရင်သဘောပေါက်လွယ်တော့ပို့နေကြတာတွေ့နေရမလားဒါပြတော့အဲ့လိုလုပ်ဖို့နည်းပညာတွေကလည်းမခက်ခဲတော့ဘူးလေ
ဓာတ်ပုံတွေပို့တာတင်တာကမြင်နိုင်တဲ့သူတွေအတွက်ကကိစ္စမရှိပေမဲ့လို့ဒီမမြင်နိုင်တဲ့သူတွေအတွက်ကျတော့ခက်ခဲတယ်လေအဲ့ဒါကြောင့် Facebook ကတော့မျက်မမြင်တွေအမြင်အုံချွတ်တက်နေတဲ့သူတွေအတွက်ဓာတ်ပုံတွေကိုအတန်နဲ့ပုံဖော်ပြောပြတဲ့ feature အစ်ကိုလုပ်ထားပြီဗျ
ဟုတ်တယ်ရှင်ဘယ်အရာကဘာဖြစ်တယ်ဆိုတာကိုကွန်ပျူတာကမှတ်ပြီးတော့ခွဲခြားနိုင်တဲ့ဒီ object recognition နည်းပညာကိုအခြေခံပြီးတော့မှ Facebook ကဓာတ်ပုံတွေထဲမှာပါတဲ့အရာဝတ္ထုတွေကိုအသံထွက်ပုံဖော်ပြနိုင်အောင်လို့ထွင်းနေတာတရားရဂိုင်းတော့မအောင်မြင်သေးပေမဲ့တော်တော်လေးစိတ်ချရပြီမို့လို့တဲ့လောလောဆယ် iOS 3နဲ့ iPhone တို့ iPad တို့အတွက်ကိုစသုံးလို့ရအောင်ထုတ်လိုက်တာပါ
S-S-O-O-N-N-G-G Friends 937 Lindsay Russell updated her cover photo yesterday at 10:29 p.m. This image may contain outdoor, cloud, foliage, plant, tree.This image may contain 6 people, child.
Facebook တိုင်းလိုင်းထဲမှာပေါ်နေတဲ့ post တွေဓာတ်ပုံတွေကိုမျက်မမြင်နေအတွက်အတန်နဲ့ပြောပြရတဲ့ဆိုပေမဲ့အခုထိတော့ဒီ Facebook ပေါ်မှာအင်္ဂလိပ်လိုရေးထားတာတွေကိုပဲအတန်ထွက်ပြောပြနိုင်သေးတယ်။နောက်ပိုင်းကျရင်တော့တခြားဘာသာစကားတွေအတွက်လည်းလုပ်သွားမယ်လို့ Facebook ရဲ့ထုတ်ပြန်ချက်ထဲမှာပြောတာပဲ
။အဲ့လိုမျိုးဒီဓာတ်ပုံတွေထဲမှာဘာတွေပါတယ်ဆိုတာအတန်နဲ့ပုံဖော်ပြရတယ်ဆိုလို့ကျွန်တော်စမ်းသပ်ကြည့်တဲ့ကိုသားညုံရဲ့တုံးနိုင်ဖို့ဘာကိုအရင်ဆုံးလုပ်ဖို့လိုတယ်လဲဆိုတော့ iPhone ရဲ့ဒီ General Setting အောက်မှာ Accessibility ဆိုတာရှိတယ်အဲ့မှာဒီ voice over ဆိုတာကို on လုပ်လိုက်ရမယ် Android ဖုန်းတွေအတွက်ဆိုလို့ရှိရင်တော့ talkback ဆိုတာကို on ရမှာပေါ့အဲ့မှာအထူးသတိထားစီချင်တာကတော့ဒီ voice over ကို on လိုက်လို့ရှိရင်ဖုန်းကကိုယ်ပါဘယ်နှိမ့်နှိမ့်အသံနဲ့ထွက်ပြီးတော့ပြောပြဖို့ဖြစ်သွားပြီဆိုတော့ဒီသုံးနေကြမဟုတ်လို့ရှိရင်တော့ဖုန်းသုံးရတာကနည်းနည်းလေးပိုခက်သွားတယ်ကိုယ်လုံးစီချင်တာကိုနှိမ့်ဖို့ကိုလည်းနှစ်ဆင့်လောက်လုပ်ရတယ်လို့ဖြစ်တာ哦ဘာလို့လဲဆိုတော့ဒီတစ်ခုခုကိုဖွင့်ကျင်နေဆိုရင်အဲ့ဖွင့်ကျင်တဲ့ application ကိုအရင်ရွေးအရွေးမှန်မှန်ဘာ application လဲဆိုတာကိုဖုန်းကအတန်ထွက်ပြောတယ်။ မှန်တယ်ဆိုလို့ရှိရင်အဲ့ဒီပုံနှစ်ချက်ဆက်တိုက်နှိပ်လိုက်တော့မှဒီ application ကပွင့်တယ်ဒီ Facebook application နဲ့ကိုရောက်သွားပြီဆိုတော့အဲ့မှာလဲဒီ timeline ထဲမှာရှိနေတဲ့ post တွေတစ်ခုချင်းစီကိုအတန်ထွက်ပြောပြနေတယ်post တစ်ခုကနေပြီးတော့နောက်တစ်ခုကိုသွားဖို့အတွက် telephone screen ပေါ်ကိုလက်ချောင်းသုံးချောင်းနဲ့ထောက်ပြီးတော့ဒီအပေါ်အောက်ကိုဆွဲရင်ဆွဲဒါမှမဟုတ်လို့ရှိရင်လည်းဒီဘေးတိုက်ပေါ့နော်ဘယ်ကနေညာညာကနေဘယ်ကိုလက်တစ်ချောင်းထဲနဲ့တွန်းရင်တွန်းလို့ရပါတယ် post တွေမှာဓာတ်ပုံတွေပါတယ်ဆိုလို့ရှိရင်ဓာတ်ပုံတွေကပုံတွေကိုအတန်ထွက်ဆော့ဆော့ရှင်းပြတယ်လို့ရှင်းပြပါတယ
်ကျွန်တော်တို့အတွက်ကတော့ပုံမှန်အတိုင်းဖုန်းကိုသုံးနေကြဆိုတော့အဲ့လိုမျိုးအစစ်စစ်လုပ်ဖို့အတွက်ကအချိန်နည်းနဲ့ပို့ယူတယ်စိတ်ရှိဖို့လိုတာပေါ့ဗျာ
မျက်မမြင်နေအမြင်အာရုံချိုးတက်တဲ့သူတွေလည်းFacebook ပေါ်ကပုံတွေကိုအ ਨੇ ဆုံးတော့ဘာပုံမျိုးလဲဆိုတာသိနိုင်ဖို့ကောင်းတယ်ဆိုပြီးတော့ထွင်ဖို့အထူးကတိုက်တွန်းခဲ့တဲ့ engineer တယောက်ကလည်းမျက်မမြင်ပဲရှင်းအရင်တွေကရှိတဲ့မျက်မမြင်တွေအတွက် software တွေကရေးထားတဲ့စာတွေကိုပဲအတန်ထွက်ဖတ်ပြတာဓာတ်ပုံဆိုလို့ရှိရင်လည်း photo ဆိုတာလောက်ပဲပြောပြီးတော့မှဓာတ်ပုံထဲမှာဘာတွေပါတယ်ဆိုတာကိုပေါ်မပြနိုင်ဘူးလေအဲဒါကြောင့်မလို့ဒီ Facebook engineer Matt King ကသူ့လိုမျိုးမျက်မမြင်တွေအတန်နဲ့ပုံဖော်ကြည့်နိုင်ဖို့လိုတယ်ဆိုပြီးတော့တိုက်တွန်းတွန်းလုပ်ခဲ့တာပဲ
Facebook ပေါ်မှာဓာတ်ပုံတွေတင်ရင်ဓာတ်ပုံထဲမှာပါတဲ့သူတွေကိုအလိုလိုမှတ်မိနေတဲ့ program ကိုတိတက်ပို့ပြီးတော့ဓာတ်ပုံထဲကယာရီကဘာတွေလဲဆိုတာခွဲခြားဖော်ပြနိုင်ဖို့လုပ်လိုက်တာပေါ့ဗျာဒီ machine learning ဆိုတဲ့နည်းပညာနဲ့ Facebook ပေါ်မှာရှိနေတဲ့ဓာတ်ပုံတွေကိုဘယ်ပုံဆိုလို့ရှိရင်ဘာလဲဆိုတာစက်ကနေမှတ်မိနိုင်အောင်လုပ်လိုက်တာပါဥပမာဒီမော်တော်ကားပုံတွေ့လို့ရှိရင်မော်တော်ကားတစ်ပင်ပုံတွေ့လို့ရှိရင်တစ်ပင်ဆိုတာမျိုးကိုခွဲခြားနိုင်ဖို့ Facebook ရဲ့ဒီ artificial intelligence program ကိုလေ့ကျင့်မှတ်ခိုင်းထားလိုက်တာပါ
လွန်ခဲ့တဲ့10လကျော်လောက်ထဲကဒီ Facebook ပေါ်ကဓာတ်ပုံတွေကိုမှတ်မိပြီးတော့ပုံဖော်နိုင်အောင်လို့အဲ့ AI program ကိုအချိန်ချင်းလေ့ကျင့်ပေးတယ်။ပုံတွေကိုခွဲခြားပုံဖော်နိုင်ပြီဆိုတာနဲ့အတန်ထွက်ပြောပြနိုင်မှုအတွက် automatic alternative text အတူကောက်တော့ automatic alt text ဆိုတာကို Facebook ကအခုဖန်တီးလိုက်တာပဲကိုသားညုံရဲ့သူတို့ဖန်တီးနေတာကအစောပိုင်းအစ်စင်ပဲအခုရှိပါသေးတယ်။ဒါပေမဲ့ဒီအရာဝတ္ထုပေါင်း100လောက်ကိုတော့ AI program ကခွဲပြီးသိနေပြီလို့ဆိုရဲ။အဲဒါကြောင့်လဲဒီဓာတ်ပုံတွေထဲမှာပါတာတွေကို80ရာခိုင်နှုန်းလောက်မှန်အောင်ခွဲပြောနိုင်ပါပြီတဲ့။
ဓာတ်ပုံတွေထဲမှာအားကစားမျိုးစားပတ်ဝန်းကျင်ခြေနေအစားအသောက်မျိုးစားအသွင်ပြင်စတာတွေကိုတော်တော်လေးမှန်အောင်အခုခွဲခြားပြောလို့ရတယ်ပြောတယ်ဗျာ
I can just call my mom like yay I seen your picture and she'll be like what she was like how you see it cuz my phone read it to me it's new I seen it
ဒီတော့အခုလိုမျိုးဓာတ်ပုံတွေကိုဒီ artificial intelligence program တွေကမှတ်ပြီးတော့မှပုံဖော်ပြတဲ့နည်းပညာပုံစံတူမျိုးက Google Photo နဲ့ဒီ Yahoo ရဲ့ဓာတ်ပုံတွေမျှဝေနိုင်တဲ့ Flickr လူမှုကွန်ရက်ပေါ်မှာအရင်တည်းကရှိပေးတာပဲဒါပေမဲ့ပုံတွေကိုဖော်ပြတဲ့နေရာမှာလည်းအမှားယွင်းတွေဖြစ်တယ်လေ Google ဆိုလို့ရှိရင်ဒီလူမဲနှစ်ယောက်ရဲ့ဓာတ်ပုံကိုလူဝင်တွေလို့ဆိုပြီးတော့မှ AI program ကဖော်ပြလို့တောင်းတပန်ရသေးတယ် Flickr မှာလည်းအတူတူပဲအမျိုးသားတစ်ယောက်ကိုမြောက်လို့ပြောသလိုပဲ outfit nazi အချင်းစကားပုံကိုလည်းအားကစားဆိုပြီးတော့မှဒီပေါ်ပြတဲ့နေရာမှာအကြံပြုချက်ပေးလို့တော်တော်လေးပြောစရာဖြစ်ခဲ့ကြတာကို Guardian သတင်းစာကြီးရဲ့စာမားထဲမှာထောက်ပြထားပါသေးတယ
်။ Facebook ကတော့အဲ့လိုမျိုးအမှားတွေမဖြစ်အောင်မတေချာလို့ရှိရင်ဘာပုံလဲဆိုတာလုံးဝပြောမှာမဟုတ်ပါဘူးလို့ automatic alt text ကိုထွင်နေတဲ့ Facebook engineer တယောက်က The Verge online media ကြီးကိုပြောတာကို The Verge ရဲ့စာမားထဲမှာပေါ်ပြထားတယ်မဆုမြတ်မို့
website ပေါ်မှာဓာတ်ပုံတွေတင်လို့ရှိရင်ဒီ alt text ဆိုတဲ့နေရာမှာကိုတင်တဲ့ဓာတ်ပုံတွေကဘာလဲဆိုတာအချင်းချင်းဖော်ပြလို့ရတယ်ဆိုတော့ website ကိုဖန်တီးတဲ့သူတိုင်းသိပြီးသားပါမလာတော့ကပဲ Twitter လူမှုကွန်ရက်ကဒီတင်တဲ့ဓာတ်ပုံတွေရဲ့အောက်မှာတင်တဲ့ပုံရဲ့အကြောင်းဖော်ပြနိုင်ဖို့လုပ်ပေးလိုက်ပါတယ်ဒါပေမဲ့အခု Facebook ထွင်တဲ့ဒီ automatic alt text ကတော့အဲ့လိုမျိုးကိုကရေးနေစရာမလိုဘူးတင်သမျှဓာတ်ပုံတွေကိုသူ့ရဲ့ AI program ကအလိုလိုသိပြီးတော့ပုံဖော်ပြနိုင်ဖို့ပါဒါမှပဲဒီမျက်မျက်မြင်တွေအတွက်အစံထွက်ပြောပြမဲ့ program တွေကရှင်းပြပြောပြနိုင်မှာပါဆော့ဆော့ပြောသလိုပဲအဲ့ဒါကလည်း80ရာခိုင်နှုန်းလောက်ပဲစိတ်ချရသေးတယ်နောက်အင်္ဂလိပ်ဘာသာတစ်မျိုးတည်းနဲ့ပဲရပါသေးတယ်နောက်ပြီးတော့ဒီ Android phone သုံးတဲ့သူတွေအတွက်ဘယ်တော့စပြီးတော့ရမယ်ဆိုတာကိုလည်း Facebook ကအခုရက်ထီတော့မပြောသေးပါဘူးရှင
်မဆူမြမောင်စီစဉ်တင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။မကြာခင်မှာတော့တိုက်ရိုက်လေလံအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာပါ။ line meter 25 30 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဆရာကြီးများမင်္ဂလာပါခင်ဗျာဝါရှင်တန်မြို့တော် VOA American အတန်ကနေ2016ခုနှစ် April 23ရက်စနေညမြန်မာဘာသာအစီအစဉ်လေးကိုည9နာရီကနေ10နာရီထိတိုက်ရိုက်အတန်လွှင့်ပေးနေပါတယ်ကျွန်တော်တို့ကဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းကိုတော့ line meter 25 30 50နဲ့ line meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လို့သူမတ်စုမွန်နဲ့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုးဆိုပါတယ်မြန်မာနိုင်ငံမှာဆိုးဝါးသစ်စတင်ပြီးတော့တာဝန်ယူလှုပ်ဆောင်နေပါပြီအရင်ဆိုးဝါးလက်ထုံးကလေးကလှုပ်လာခဲ့တဲ့ကိစ္စရပ်တွေထဲမှာမြန်မာနိုင်ငံပုံမျိုးတွေ့ရေးတွေအဓိကအရေးအကြီးဆုံးလို့ပြောလို့ရတဲ့ကိစ္စတစ်ခုကငင်းချမ်းရေးတိဆောက်ရေးကိစ္စပါငင်းချမ်းရေးမရဘဲနဲ့တော့တနတ်တန်တွေမတိတ်ဖဲနဲ့တော့ဒီမျိုးစုဒေသတွေမှာနေဆက်ဒေသတွေမှာတိုက်ပွဲတွေရပ်မသွားဘဲနဲ့တော့ဒိုင်းပြည်ပြန်လည်ဖွံ့ဖြိုးတိုးတက်ရေးနိုင်ငံတကာနဲ့ရင်မောင်းတန်းပြီးတော့နိုင်ငံတကာမှာဒန်းတူညီမျှနေနိုင်ရေးဝန်ဆန်ရေးကိစ္စတွေကစောင့်ရွက်ဖို့အခက်အခဲအများကြီးရှိပါတယ်။ဒါကြောင့်ဒီကိစ္စဟာအခုအစိုးရအသစ်အတွက်အကြီးမားဆုံးရင်ဆိုင်ရတဲ့ကိစ္စတွေထဲမှာတစ်ခုလို့ပြောမယ်ဆိုရင်မမှားပါဘူး။ဆိုတော့ဒီကနေ့ညကျွန်တော်တို့အခုအစိုးရအသစ်လက်ထက်မှာငင်းချင်ရေးဖော်ဆောင်နိုင်မှုအလားအလာဘယ်လောက်ထိကောင်းနေပါပြီလဲ။အဲ့လိုညီညာရေးပေါ်ဆောင်မှုအော်မြင်ဖြစ်အောင်ဘာတွေများအစိုးရအနေနဲ့လုပ်နိုင်တယ်လဲစတရားပြင်ဆွေးနွေးကြဖို့ပါပြင်နိုင်ဆွေးနွေးပြီးအတွက်ဖြစ်ခေါ်တာသူနူးတယ်မှာတူကတော့ကျွန်တော်တို့ PNL ပလောင်အမျိုးသားလူမျိုးရေးအဖွဲ့ကနိုင်ငံတူဖြစ်တဲ့ဥက္ကုံအုပ်ကနောက်တူကတော့ဝိုင်းရဲနိုင်ငံရေးသမားကြီးလည်းဖြစ်တဲ့ပြီးခဲ့တဲ့အစိုးရလက်ထက်မှာညီညာရေးပေါ်ဆောင်ရေးလုပ်ငန်းမှာပါဝင်ခဲ့တဲ့ဦးတူဝေတို့ကိုကျွန်တော်ဖြစ်ခေါ်ထားပါတယ်ဆွေးနွေးမဲ့သူအတော်များပါတယ်ကျွန်တော်တို့အတတ်နိုင်ဆုံးလူရင်းတူရှိနေတိတိမိမိရတဲ့အချိန်တွေမှာဆွေးနွေးကြတာပေါ့ခင်ဗျာမှတ်ချက်ပေးအီးမေးလ်ပေးပြီးတော့ဆွေးနွေးထားတဲ့လူလည်းရှိပါတယ်ရတဲ့အချိန်တွေမှာအတတ်နိုင်ဆုံးပြည့်စုံအောင်ကျွန်တော်စူးစမ်းပြီးတော့ဖော်ပြပေးတော့ပါမယ်အရင်ဆုံးတော့ကျွန်တော်တို့ပင်နယ်ဆွေးနွေးသူလူရဲ့သဘောထားကိုနားထောင်ကြည့်အောင်ပါဆိုတော့အရင်ဆုံးတော့ဦးသူဝေကကျွန်တော်တို့ပြီးခဲ့တဲ့ဆိုးရလက်ထက်ကညီငယ်လေးလုပ်ငန်းစဉ်မှာတတဲ့ဝင်ပါခဲ့တဲ့လူတစ်ယောက်ဆိုတော့အဲ့ဒီလုံကအတွေ့အကြုံနဲ့ရှင်ပြီးတော့အရင်အစိုးရလက်ထက်မှာညီငယ်လေးဖော်ဆောင်မှုလုပ်ငန်းတွေလုပ်ခဲ့တာကအခုအစိုးရအတွေ့အလားအလာကောင်းတွေလုံနိုင်အောင်လမ်းကြောင်းချပေးခဲ့တဲ့အခြေအနေမျိုးရှိပါရဲ့လားခင်ဗျာဦးသူပေ
အဲဒီလိုခင်ဗျာအစိုးရဟောလာဒီလုံရုပ်ောက်ပွဲဟိုညီရဲလုပ်ငန်းစဉ်ကြီးကိုနှစ်ပိုင်းရှိတာပေါ့နော်တစ်ပိုင်းကတော့အရင်အစိုးရကလုပ်ခဲ့တာလीနော်အဲ့ဒီအစိုးရကတော့လုပ်ခဲ့တာပြီးသွားတယ်ပေါ့နော်အခုတခါတော့အစိုးရကဆက်ပြီးတော့လုပ်ရမယ်ပေါ့နော်အဲ့တော့အရင်အစိုးရကလုပ်တဲ့အထက်မှာကတော့ကျွန်တော်တို့ညီညာရေးအဲပုံဆောင်မှုအဖွဲ့ဒီတော့ကျွန်တော်တို့လည်းဝတ်ပါတာပေါ့နော်ဆိုတော့ဒီဒီလိုလုပ်တဲ့နေရာမှာဒီပြီးခဲ့တဲ့အစိုးရကလည်းပဲအဲကျွန်တော်တွေ့ရတဲ့လောက်ကတော့အင်မတန်မှပဲကြိုးစားစားနဲ့နော်ဆောင်ရွက်ခဲ့ပါတယ်ကြိုးစားနဲ့ဆောင်ရွက်ခဲ့တဲ့အတွက်ကြောင့်လည်းပဲဒါတချို့ရှစ်ပါတီကနေပြီးတော့မှရှစ်ဖွဲ့ကနေပြီးတော့မှဒါညီညာရေးအတွက်အပြစ်ခတ်ရစေးရေးသဘောတူညီချက်လုပ်နိုင်နေညီလာခံညီလုပ်နိုင်နေပေါ့နော်ဒါကလက်မမထိုးတဲ့လူတွေနဲ့လည်းပဲအရင်ညီညာရေးအဖွဲ့ကဆွေးနွေးပြီးသားတွေပါပဲဆိုလိုတာကတော့ဒီလက်နက်ကိုင်အဖွဲ့တွေနဲ့ပြီးခဲ့တဲ့ညီညာရေးအဖွဲ့တွေနဲ့ကသူတို့ကဟိုသဘောတူညီချက်ရတာရှိတယ်မရတာရှိပေမဲ့လို့အားလုံးလူတွေကဆွေးနွေးပြီးသားတယောက်သဘောထားတယောက်တီးပြီးသားဆိုတော့ဆက်ပြီးတော့အကောင့်တွေဖော်မယ်ဆိုလို့ရှိရင်တော့တိတ်ပြီးတော့ခဲခဲရင်းမရှိတော့ဘူးပေါ့ဗျာနော်လမ်းကြောင်းကတော့ဖြောင်းနေပါပြီ
အဲ့တော့
လမ်းကြောင်းဖြောင်းနေတာကိုပြီးတဲ့ဆိုကလုတ်ပေးထားတယ်ပေါ့လေအဲ့ဒီအချိန်မှာဆက်ပြီးတော့အကောင့်တွေဖော်နိုင်ဖြစ်ရင်အခက်အခဲမရှိဘူးလို့ကျွန်တော်တွေ့ပါတယ်နော
်ဟုတ်ကဲ့ပါခင်ဗျာဥက္ကုံဥက္ကတို့ကတော့ဥက္ကုံကတို့ပြီးNL ဥပဝင်ပေါ့လေရှစ်ဖွဲ့ကတနင်္ဂနွေလုံးအပြစ်ခတ်ရစေးကြီးတနင်္ဂနွေလုံးလို့ပြောပေမဲ့ရှစ်ဖွဲ့ပဲပါတယ်အပြစ်ခတ်ရစေးကြီးစာချုပ်မှာလက်မှတ်ရေးထိုးထားပါတယ်ဆိုတော့အဲ့ဒီစာချုပ်ကိုချက်ထွင်ပြီးတော့နောက်ထပ်အဖွဲ့တွေပါလာမယ့်အလားလား UNFC ဘက်ကလည်းပဲတစ်ဖက်ကညူသောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီပေါ့လေဒီလက်မှတ်ထိုးတဲ့အထက်မှာပါတဲ့အဖွဲ့တွေကလည်းပဲဒီဘက်မှာဆွေးနွေးရတဲ့ဆိုတဲ့အတန်းကြီးကျွန်တော်တို့ဇက်လိုက်လူလူကြားနေရပါတယ်အဲ့လိုအဖွဲ့တွေအားလုံးပါနိုင်တဲ့အလားလားဘယ်လောက်ထိကောင်းနေပါပြီလဲဥက္ကုံဥက္ကာ
ဟုတ်ကဲ့ခင်ဗျာပထမကျွန်တော်ပြင်ညာကကျော်ပြန်လဲလို့ဆိုတာပိုအိုးအမျိုးသားလုံးမြောက်ရေး အဖွဲ့ချုပ်ဖြစ်ပါ
ဟုတ်ကဲ့ပါခင်ဗျာတောင်းပန်ပါတယ်ပြန်ပါဘလို့
ဒီကိုဖြစ်တော့
ဟုတ်ကဲ့ပ
ါမှားပြီးတော့ကျင်ညာလိုက်တာကြာတော့ပြဿနာတော့မရှိဘူးပေါ့ဗျာပိုးပလောင်တို့ညင်အောင်ဆိုတာအတူတူပါပဲ
ဟုတ်ကဲ့ပါခင်ဗျာ
ကျွန်တော်တို့လက်မှတ်ထိုးရတာဖြစ်စေမထိုးရတာဖြစ်စေအခွင့်အရေးရယူရဲ့အချိန်မှာတော့အတူတူရဖို့လိုပါတယ်ဒါတော့ဆိုရင်တော့ပြောချင်ပါတယ်ဒါကြောင့်ဒီလက်မှတ်ဒီပထမအဆင့်မှာပေါ့ A team လို့ခေါ်ပါတယ်ကျွန်တော် A team ကနေပြီးတော့ဒီတိုင်းရင်းသားတွေထဲကနေပြီးတော့ A အစုအဖွဲ့ကနေပြီးတော့အပဒီဒီဦးသိန်းနဲ့အစိုးရလက်ထက်မှာပေါ့ဗျာတမတော်နဲ့အစိုးရနဲ့ပေါင်းပစည်းရဲ့ဖြစ်တဲ့အချိန်မှာကျွန်တော်တို့ကဒီစာချုပ်စာတမ်းအားလုံးသဘောတူပြီးသားဆင်ကျက်တိုက်လို့ခေါ်တဲ့ตบอดูฝาจုပ်บ่ NCA လို့ခေါ်တာဗော NCA ကိုတချို့ကလည်း Nation Wide Ceasefire လို့ခေါ်ပါတယ်တချို့ကလည်း National Ceasefire လို့ခေါ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်တစ်မျိုးသားလုံးကိုခြုံပြီးတော့ဒီလက်မှတ်ထိုးရတဲ့ကိစ္စဖြစ်တော့ဒီလွှမ်းခြုံမှုကြတော့ပြောင်းစုတစ်ခုလုံးလွှမ်းခြုံတဲ့ฝาจုပ်ဖြစ်ပါတယ်ခင်ဗျဟုတ်ကဲ့ထိုးတဲ့အဖွဲ့ချစ်ဖွဲ့တို့ဆယ်ဖွဲ့တို့ဆယ်ငါးဖွဲ့တို့နဲ့မဆိုင်မင်းနဲ့စာချုပ်ရဲ့အာဏာသက်ရောက်မှုကပြည်ထောင်စုတစ်ခုလုံးလွှမ်းချုပ်ပါတယ်။ဒါကြောင့်ဒီလွှမ်းချုပ်မှုရကျွန်တော်တို့ပြည်ထောင်စုတစ်ခုလုံးမှာအပြစ်ခံရသေးဖြစ်ဖို့ဆက်လက်ပြီးတော့တောင်းအားပေးပါဖို့လိုတယ်လို့ကျွန်တော်တို့ကတော့အဲဒီလိုသုံးသပ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီအစီအစဉ်မစခင်မှာကျွန်တော်တို့ဆီကထုတ်လို့ရမှုမဆုမုံကနေပြီးတော့ UNFC ကတွဲဘက်ထူထူတင်ရမှုဦးထွန်းစော်ကိုဆက်သွယ်ပြီးတော့ဒီရခိုင်ပြည်ဘက်ကတိုက်ပွဲတွေကိစ္စပေါ့လေမြမတက်မတော်နဲ့အေးအေးရခိုင်တက်မတော်နဲ့ဂျားရက်ကတိုက်ပွဲတွေအကျဉ်းကိုမြင်းမြန်ပြီးဆက်သွယ်ပြီးတော့မြင်းမြန်ထားတဲ့အခါမှာဦးတွန်းစော်ကဒီအပြစ်ခတ်ရဲ့စေရေးညီငယ်နဲ့ပတ်သက်ပြီးတော့သူ့ရဲ့သဘောတော်ကို UNFC ဘက်ကအခြေအနေကိုအခုလိုပြောထားတာရှိပါတယ်10မိနစ်18စက္ကန့်နားထောင်ကြည့်အောင်ပါခင်ဗျာ
UNFC မှာကျွန်တော်တို့နိုင်ငံရေးဆိုင်ရာညီနိုင်ရှင်တွေကိုယ်စားလှယ်ဖွဲ့ဆိုတာရှိပါတယ်အဲဒါကတော့ကျွန်တော်တို့အစိုးရနဲ့တရားဝင်နိုင်ငံရေးဆွေးနွေးဖို့သူတွေမဟုတ်တနိုင်ငံလုံးအပြစ်ခတ်ရဲ့စေရေးဆိုင်ရာကိစ္စတွေဆွေးနွေးဖို့ဖြစ်လာမယ်ဆိုလို့ရှိရင်ဒီအဖွဲ့နဲ့ကျွန်တော်တို့ဆွေးနွေးသွားဖို့ပေါ့လေအဲ့လိုပြင်ဆင်ထားတာရှိပါတယ်ဒီ DPN ဆိုတဲ့နိုင်ငံရေးဆွေးနွေးဝန်ဆောင်ညှိနှိုင်းကိုယ်စားလှယ်ဖွဲ့မှာလည်းပဲကျွန်တော်တို့အခိုင်တက်မတော်ကိုအဖွဲ့ဝင်အနေနဲ့ကျွန်တော်တို့ထည့်ထားပါတယ်ဆိုအဲ့ဒီကနေတစင်းကျွန်တော်တို့ဆက်လက်ပြီးတော့မှဂျိုးပန်းသွားဖို့ဆိုတဲ့နီးနာတော့ကျွန်တော်တို့ပြင်ဆင်ထားတာရှိပါတယ်ဟိုကျွန်တော်တို့ဒီအစိုးရသည်ပေါ့လေမတက်လာခင်ကတည်းကနေကျွန်တော်တို့ဒီရွေးကောက်ပွဲနိုင်ရတဲ့ဒေါအောင်ဆန်းစုကြည်တို့ NLD ပါတီကိုကျွန်တော်တို့ကြံလန်းထားပြီးအကြောင်းကြားထားပြီးဖြစ်ပါတယ်ကျွန်တော်တို့ဒီအစိုးရသစ်တက်လာတော့ကလည်းပဲကျွန်တော်တို့ကြိုဆိုခဲ့ပါတယ်နောက်ပြီးတော့ဒီအခုဒေါအောင်ဆန်းစုကြည်အနေနဲ့အဲနှစ်သစ်မှာကျွန်တော်တို့ဒီမိန်ကောမှာထည့်သွင်းပြီးတော့မှငင်းကြဲလမ်းစဉ်ကိုလည်းသူရှာပြထားတာတွေ့ပါတယ်ဆိုတော့တနင်္ဂနွေလောက်ပြစ်ခတ်ရဲ့စီးကိုသူ့အနေနဲ့လည်းကြိုးပမ်းမယ်လို့ပြောထားတာရှိပါတယ်ဆိုတော့အဲ့ဒီနေထိုင်အောင်မှာကျွန်တော်မြင်တာကတော့မြန်မာတက်မတော်နဲ့အဲဒီဒေါအောင်ဆန်းစုကြည်တို့ NLD အစိုးရနဲ့ကျွန်တော်တို့ဒီပြည်ပြည်လေးတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့လိုမယ်လို့ထင်ပါတယ
်။ဥက္ကောကခင်ဗျာခုနကတော့ဥသူဝေကပြောပါတယ်ဟလာအရင်အစိုးရလှုပ်ထားတာကနေပြီးတော့ဆက်လှုပ်သွားမယ်ဆိုရင်လာလာကောင်းရှိတယ်လို့ဥသူဝေကမြင်ပါတယ်။ဥက္ကောဥက္ကာတို့ကညီငယ်ကြီးမှာပြစ်ခတ်ရဲ့ဆေးမှာအဓိကဆွေးနွေးခဲ့ကြပါဝင်ခဲ့ကြတယ်ဆိုတော့ဥသူဥက္ကောဥက္ကာကိုယ်တိုင်ရောအခုအစိုးရအသစ်လက်ထက်မှာဒီညီငယ်ကြီးဖော်ဆောင်ရေးလုပ်ငန်းကအလားလာကောင်းမယ်လို့တကယ်ယုံကြည်ပါသလား
။အာကျွန်တော်အနေနဲ့ကတော့ယုံကြည်တယ်ခင်ဗျာ။ပါကြောင်းလဲဆိုတော့ဒီငင်းကြီးပေါ်ဆောင်တဲ့လုပ်ငန်းကဟိုးအရင်ခေတ္တကလို့ gentleman agreement လောက်မဟုတ်တော့ဘဲနဲ့ကျွန်တော်တို့မှာစာချုပ်စာတမ်းဆိုတာပေါ်လာပါတယ်ဒီအဲ့ဒါ nationwide ceasefire agreement NCA ပေါ်လာတဲ့ပုံမှာ NCA လက်မှတ်ထိုးတဲ့လူကိုပြန်ကြည့်လိုက်ရင်အစိုးရဘက်ကပြေဝပါတယ်ကျွန်တော်တို့တိုင်းရင်းသားဘက်ကဒီဖိတ်စာရတော့လည်းပဲမလာပြတဲ့လူတွေရှိတော့ရှစ်ဖွဲ့ထိုးတယ်ခုနှစ်ဖွဲ့ကြာတယ်သို့တော်လည်းပဲဒီနိုင်ငံတကာကသက်သေတွေကတော့အပြေဝပါတယ်ခင်ဗျ။အတော့ UN တို့လို EU တို့လို့နောက်ပြီးတော့တရုတ်တို့ဟလာအိန္ဒိယတို့ဂျပန်တို့နောက်ထိုင်းတို့လို့ကသက်သေတွေကပါတဲ့ခါကျတော့ဒီသက်သေတွေနဲ့ဒီမျက်နှာဆုံကြီးထိုးထားတဲ့စာချုပ်စာတမ်းကတော့ဒါကျွန်တော်ဒီတရားဝင်နော်ဥပဒေစာတမ်းဖြစ်လာတယ်။ဖြစ်လာတော့ဒီတရားဝင်ဥပဒေစာတမ်းပေါ်မှာစာချုပ်ချုပ်ပြီးတော့လုပ်တဲ့ကိစ္စဆိုတော့ဒီလိန်တယ်လှဲ့တယ်ထားအောင်တော့လုံးလို့မလွယ်အောင်လှုပ်ထားရတာဖြစ်တော့ဒီကိစ္စမှာကျွန်တော်တို့အစိုးရအသစ်အနေနဲ့လည်းပဲလွတ်တော်ရဲ့ဥပဒေပြုမှုအာဏာအစိုးရအဟောင်းရဲ့ဟာလာဦးဆောင်ခဲ့တဲ့ပြဿနာကိုလက်ခံပြီးပြုပြီးတော့ဆက်လက်ပေးဆောင်သွားမယ်ဆိုရင်ဒီငင်းငင်းရေးလုပ်ငန်းစဉ်ကဒီမအောင်မြင်နိုင်ပြအကြောင်းမရှိဘူးလို့တော့ကျွန်တော်တို့အပြည့်ဝယုံကြည်တယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာတရားစွန်းနေမဲ့တော်တော်ရှင်နေဖိတ်ခေါ်ပါမယ်ပထမဦးဆုံးအမေရိကန်ပြည်ထောင်စုကကိုခိုင်ဆိုးကိုခိုင်ဆိုးဘယ်လိုသဘောရပါသလဲညီလေးလာကောင်းပါလားဗာမြအကြံပေးခြင်းတယ်လေ
ဟုတ်ကဲ့ပါအခုမြန်မာနိုင်ငံမှာမြန်ဆိုင်ရဖို့အတွက်ကတော့အဓိကကအေး BI ပမာကောင်းဆောင်ဖြစ်တဲ့ဟိုမင်းအွန်လိုင်းကအရေးကြီးဆုံးပါပဲအဓိကကသူကတကယ်တမ်းနေပြီးရဲ့အော်ပြည်တွင်းစိတ်ကိုနေပြီးမလို့အလိုမလိုလားဘူးမိဆိုင်ရပဲလုံးမယ်ဆိုလို့ရှိရင်တော့သူတရတွေကိုနေပြီးရဲ့အခုထိုးစစ်ဆင်နေတာကတော့ထိုးစစ်ဆင်နေတာကိုနေပြီးရဲ့အဲ့ဒါကောသူကြာလို့နောက်ဆောက်ခိုင်းရင်တော့အဲ့ဒါကတော့အရှိဆုံးပါပဲရာတင်းသားတဲ့တော်လိုက်နေတာကတော့သူတို့ကသူတို့ပြည်နေကိုတော့သူတို့ကာကွယ်တာပဲဖြစ်တယ်သူတို့ကဗမာပြည်ကိုလာတိုက်တာမဟုတ်ဘူးဗမာကနေရှိပြီးရဲ့တင်းသားလူမျိုးတွေကိုတော်လိုက်နေတာပဲဖြစ်နေတယ်အဲ့ရသူတို့ကဟောဘောနော်ပြည်ရှင်ကိုလိုနီခိုင်တုံးကနေပြီးရဲ့ဟောကပါကိုနေပြီးရဲ့ပြည်ရှင်တွေကနေပြီးရဲ့ကိုလိုအုပ်ချုပ်ခဲ့တယ်ဒါပေမဲ့ပြည်ရှင်ကိုလိုနီတွေကတော့အချင်းတိုင်ရင်တော့သူတို့နိုင်ငံအသီးတွေကတော်လှန်လာတော့သူတို့နိုင်ငံတွေကိုလွှတ်လိုက်ပေးလိုက်ရတယ်အခုလိုလဲမြန်မာနိုင်ငံမှာပြည်တွင်းဆက်ဖြစ်တာလဲဒီတိုင်းပါပဲမင်းအွန်လိုင်းကနေပြီးရဲ့နေရှိပြီးရဲ့သူတို့ကနေပြီးရဲ့စုံမအုပ်ချုပ်ရှင်လို့နေပြီးရဲ့လုံးနေတာအဲတင်းသားတွေကတော့ဟုတ်အငားငားအမွမ်းမွမ်းနဲ့နေပြီးအဲစာမတပြီးမတဖြစ်နေတဲ့ဘောရီရောက်တော့တယ
်ဟုတ်ကဲ့
အဲ့တော့သူတို့ကအခုကဘာဖြစ်နေလဲဆိုလို့ရှိရင်တော့သူတို့ရဲ့လောလောခွင့်ကိုလိုချင်လို့အခုတော်လိုက်နေတာပဲဖြစ်တယ
်အဲ့ဒီ
တော့မြေအောင်လန်ကတကယ်တမ်းနေပြီးရဲ့အောင်ဆက်စုကြည်နဲ့တယ်မင်းပြရင်မိချင်ရောတကယ်တမ်းလိုချင်နေဆိုလို့ရှိရင်တော့တတွေကိုနေပြီးရဲ့အခုထိုးစိတ်ရှင်နေတာကိုပြန်လို့ရုပ်သိမ်းလိုက်ရင်တော့ပြည်တွင်းဆိုင်ကတော့ငီးသွားမှာပဲ
ဟုတ်ကဲ့ပါကိုခိုင်ဆိုးကျေးဇူးအများကြီးတင်ပါတယ်ကိုခိုင်ဆိုးပြောတဲ့သဘောထားပေါ်လင်ပါပြီဥတုဝေကိုခိုင်ဆိုးဆွေးနွေးတော့တဲ့ထဲမှာလဲပါပါအဓိကကကျွန်တော်တို့စီဆွေးနွေးတဲ့ထဲမှာလဲပဲဒီတက်ကအဓိကအကြဆုံးပါပဲဒီခက်ရစဲငင်းချမ်းရဲ့ကိစ္စမှာဒါကတစ်ဖက်မှာလဲပဲခုချိန်ကလားအရသာအများစုပါတဲ့အစိုးရတစ်ဖက်မှာကသမရရဲ့ထိန်းချုပ်မှုအောက်မှာလုံးဝမရှိပဲနဲ့တီချအဖွဲ့အစည်းတစ်ခုလိုဖြစ်နေတဲ့တက်ဒီချိန်တောင်မှငင်းချမ်းရဲ့တိဆောက်ဖို့လာလာကတကယ်ပဲမျှော်လင့်ချက်ရှိပါရဲ့လားဥတုဝေ
ဒီလိုခင်ဗျာကျွန်တော်တို့ကငင်းညာရေးကိုစဉ်းစားတဲ့အခါမှာပေါ့နော်မငင်းညာရတဲ့အကြောင်းကဘာ၄လဲဆိုတာထည့်ပြီးစဉ်းစားရင်ကောင်းမယ်ထင်တယ်ပေါ့နော်မငင်းညာရတဲ့အကြောင်းကနံပါတ်၁ကတော့နိုင်ငံရေးပါတီတွေရဲ့နိုင်ငံရေးပြဿနာပေါ့ဗျာနိုင်ငံရေးပြဿနာဆိုတာအာဏာယူအာဏာပြဿနာပဲခင်ဗျာနော်အာဏာကိုအဲ့ဒီနိုင်ငံရေးပါတီတွေကဘယ်လိုယူမလဲဆိုတဲ့ပုံမှန်မူတည်ရဲ့အဲ့တော့အာဏာယူနည်းကနည်းနည်းရှိတယ်တနည်းကတော့ဖြစ်ရင်ဒီမိုကရေစီနည်းရပေါ့နော်ပြည်သူလူထုကမဲဆန္ဒနဲ့ရွေးကောက်ပွဲမှာရယူတဲ့နည်းပေါ့အဲ့ဒီနည်းဆိုလို့ရှိရင်တော့မငြိမ်းစားစရာအကြောင်းမရှိဘူးပေါ့နံပါတ်1နည်းကတော့ဖြစ်ရင်ဟဲ့လားဒီမိုကရေစီနည်းကိုမသုံးမဲနဲ့ဟဲ့လားလူများများစုလက်နဲ့များများစုပြီးတော့အဲ့ဒါဟာလက်နဲ့နီးနဲ့တိတ်ယူမဲ့နီးကိုကျင့်သုံးလို့ရှိရင်တော့အဲ့ဒါဟာဒါမငြိမ်းညာတဲ့ပြဿနာတစ်ခုပေါ့နော်ဒါကပြဿနာတစ်ခုနောက်တစ်ခုကဘာလဲလို့ဆိုတဲ့အခါကျတော့အဲ့ဒီလိုဟိုအစိုးရကိုစန့်ကျင်ဒေါ်လာနဲ့လူတွေပေါ်လာတယ်လက်နဲ့ကင်ဖွဲ့စီပေါ်လာလို့ရှိရင်တမတော်ကနေပြီးတော့သူတို့ကဒါကာကွယ်ဖို့နှိမ်နှင်းဖို့သူတို့လုပ်ရအဲ့လိုနှိမ်နှင်းတဲ့အခါမှာနှိမ်နှင်းလို့အောင်မြင်သွားပြီဆိုပါတော့ဗျာနော်ဟောဒါတနေ့ကင်ရာစုတွေကနေစုံနေပြားတွေကိုရောက်ကုန်ပြီနေစားတွေကိုရောက်ကုန်ပြီအဲ့ဒါအစိုးရကိုလည်းပဲအန်ရယ်ပြုနိုင်တဲ့အခြေအနေမရှိဘူးဆိုလို့ရှိရင်အချို့သောဟောတမတော်ခေါင်းဆောင်တွေကစိတ်ကူးပေါ့နော်သူတို့စိတ်ကူးကဘယ်လိုစိတ်ကူးလဲဆိုရင်တို့ကအဲ့လားလည်းနဲ့ကင်ပြီးတဲ့ခါကျတော့ဒီအစိုးရအဖွဲ့ကိုအုပ်ချုပ်တဲ့အစိုးရအဖွဲ့ကိုကာဝယ်ပေးနေရတယ်တို့ကိုယ်တိုင်ကအုပ်ချုပ်ရေးကိုတက်ယူလို့ရှိရင်ပို့ပြီးတော့မကောင်းပေဘူးလားဆိုတဲ့စိတ်ဓာတ်မျိုးပေါ်လာတတ်တာလည်းရှိတယ
်
အဲ့ဒီစိတ်ဓာတ်အရာစစ်တပ်ကအာဏာသိမ်းတာပေါ့ဗျာနော်စစ်တပ်ကအာဏာသိမ်းရင်လည်းပဲဒါငြိမ်းချမ်းရေးကိုမရစေတဲ့အကြောင်းတစ်ခုပေါ့နော်နောက်တစ်ခုကတော့ဘာလဲဆိုတော့ကျွန်တော်တို့တိုင်းပြည်ဟာတော်ရီတောင်အင်မီလန်ပေါ်တယ်ဗျာတော်ရီတောင်အင်မီလန်ပေါ်တဲ့ခါကျတော့အစိုးရအနစ်စက်ကအဲ့ဒီတော်တောင်တွေကိုနေစားတွေကိုမရောက်ဘူးရောက်တဲ့ခါကျတော့လက်နဲ့ကင်အဖွဲ့တွေကအဲ့ဒီနေရာဒီမှာနေအဲ့ဒီမှာတင်တို့တင်းချောင်းနေပြီးတဲ့ခါကျတော့မှအဲ့ဒီနေဆက်ဒီမှာကျွန်တော်တိုင်းပြည်ကတော့တရားစတာလေးပေါ်တော့အဲ့ဒီတရားစတာတွေကိုဟိုတခြားတိုင်းပြည်တွေကိုဒါရောင်းစားမှောက်ခိုးလုပ်တာပေါ့ဗျာအဲ့တော့အဲ့ဒီတိုင်းပြည်တွေအကျိုးရှိသွားတော့ဒီလက်နဲ့ကင်တဲ့အဖွဲ့စည်းတွေရဲ့လိုအပ်တဲ့လက်နဲ့ခရမျိုးကြောက်တို့ဟိုလည်းရိတ်ခါတို့သူတို့ကဖြန့်ဖြူးပေးနိုင်တာပေါ့အဲ့ဒီနေရာချင်းလည်းဒါကျွန်တော်တို့ရှိမှငင်းငယ်မရစီတဲ့အကြောင်းတစ်ခုပေါ့ဗျာန
ော်ဒီကြေတနာတွေကိုဖြေရှင်းရမှာပေါ့
ဗျာအာမူရစေဝါတို့ဟုတ်လား
ဟုတ်ကဲ့
ဒါနောက်ပြီးတော့လဲဟိုဒီအဲ့ဒီလူစေဝါတွေတုံးတဲ့ခါကျတော့ငွေကြေးပူငွေကြေးကြေးငွေကြေးတွေကပို့ပြီးတော့ရနိုင်တာပေါ့နော်ဗျာ
ဟုတ်ကဲ့
အဲ့ဒါနောက်တစ်ချက်နောက်ဆုံးချက်ကတခုအရတူလူပြအခုခေတ်မှာတော့ဗာလဲဆိုတော့ဒါပြည်တွင်းရေးမှာဝင်ရောက်ဆွတ်ဖက်ချင်တဲ့လူတွေက
Tadilu, Dandy Suzubu, Pia, Drua, Drue, Nguichi, Drue, Lene Banyasi, Taupi, Puri, Pura, the Chile, and I did young, D. Chelle, D. A. P. And Yenya, Ego, Maya, and Pisside, a John Chetty Pibari, Eddie John Chetty, Data Lila, Bid, Nobo, not Pisimasu, and Yenya Yan is a John Shibari, no?
Okay, Bakamia, Mimbia, Muga, Umong Jose, Umong Jose, and Sunilu Yabari.
Okay, well, you know, Musini King Riga or Pia Shinwe, Nanga Maji, the Sunni Bibari, a digger, you know, Toro Musinwa, eh? A digger, Georgina, Taina, you know, if you did the Shinne Yare, very Taina, Lenin, Pishim, Solution, any Amuda is a daddy, Yapia Doma, Mubabu, Naja, any Amuda is a daddy, who thank you, you don't do the Apunchalo Yao, Shinji, Shishi King.
ဘောင်းဝင်ပြီးတော့သွားမယ်ဆိုတော့တက်မတော့ကတက်မတော့လည်းအစိုးရကစိတ်သက်တွေတူတင်ဖို့ဒါအရေးကြီးပါတယ်ညီငယ်ဆိုတာတိဆောက်လို့မရဆိုတာမရှိပါဘူးလို့အဲ့ဒါတိတာတော့ကျွန်တော်ဆွေးနွေးရှိပါတယ်ကျေးဇူးများတင်ပါတယ်ဦးမောင်ကျော်စံနောက်တစ်ခုကကျွန်တော်တို့ထိုင်းနိုင်ငံဖူခဲမြို့ကကိုမင်းခိုင်ကိုမင်းခိုင်ဆွေးနွေးလို့ရပါပြီအဟုတ်ကဲ့ခင်ဗျာအဲကျွန်တော်ကတော့ဒီဟိုအန်နယ်ဒီအစ
တက်ကတိကျလိုမျိုးဖြစ်နေတာရေကြောင်းပ
ါဟုတ်ကဲ့
နောက်ပြီးတော့နောက်တစ်ခုကမအန်အေဒီကလည်းတကယ်ဖက်ဒရယ်ပြထောင်စုကိုသွားတဲ့နေရာမှာတိုင်းရင်းသားတွေကိုဦးစားပေးဖို့လိုပါတယ်နောက်တစ်ခုကဘာလဲဆိုတော့ဒီခုကချမ်းနဲ့ရခိုင်မှာအန်အေဒီနဲ့ဖုတ်ဖြစ်တွေဖြစ်သွားတော့အဲ့ဒါတွေလည်းပို့ဆိုးနေပါတယ
်ဟုတ်ကဲ
့အဓိကတော့တက်ပေါ့ဗျာအဲ့မဲ့တိုင်းရင်းသားတွေကလည်းဟိုကနာကြီးခံစားချက်တွေများတော့တောက်ကွေးကြတယ်ပေါ့နော်အဲ့တော့ဒီတိုင်းရင်းသားတကယ်ငြင်းချမ်းတဲ့အစ်မန်တဲ့ဖက်ဒရယ်ပြည်ထောင်စုသွားမယ်ဆိုရင်အဲ့ဒီတိုင်းရင်းသားတွေကိုသပွဲဝိုင်းကိုနိုင်ငံရေးဆွေးနွေးပွဲသပွဲဝိုင်းကိုအမြန်ဆုံးဆွေးခေါ်ရမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုမင်းခိုင်ကျေးဇူးအများကြီးတင်ပါတယ်ကျွန်
တော်ဟုတ်ကဲ့နောက်တစ်ခုကကျွန်တော်တို့ဒီမြန်မာနိုင်ငံမှာရှိနေလူမျိုးရေးပမာနဲ့ဗါတယ်တခြားတိုင်းရင်းသားတွေရှိနေတာကိုစားကဗါတယ်နောက်တစ်ခုကဒီပမာဒါကမြန်မာနိုင်ငံဆိုတော့မှပြုလို့ရတယ်ပမာနိုင်ငံကြောရတာအများကြီးရှိပါတယ်အဲ့ဒါတွေကလည်းဒီအရင်စားတွေကိုသွေးခွေးတို့မျိုးဖြစ်နေတယ်လို့ကျွန်တော်ထင်ပါတ
ယ်ဟုတ်ကဲ့ကိုမင်းခိုင်ကျေးဇူးအများကြီးတင်ပါတယ်ကိုမင်းခိုင်ရဲ့သဘောထားနဲ့မတည်မငြိမ်းပါပဲညိုမင်းဝင်ဆိုတဲ့တော်ရရှင်အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အထက်မှာတက်မတော်ကငင်းချိုင်းမှုကိုအသေးခံထားတယ်ငင်းချိုင်းလူချင်းနဲ့ဒါဖြစ်ရင်ဘာလို့တိုက်နေလဲအခုဆိုရခိုင်မှာပြည်သူတွေဒုက္ခရောက်နေပြီဒါကငင်းချိုင်းရဲ့ကို2008အောက်ကနေသွားရမယ်တဲ့တိုင်းသားလည်းနှစ်ကန်တင်မကြိုက်တာက2008အခြေခံဥပဒေတဲ့အဲ့ဒါကညိုမင်းဝင်ဆိုတဲ့တော်ရရှင်မှာမောင်တဒနာကလည်းပဲအစိုးရတက်တဲ့ငင်းချိုင်းအောင်မြင်ဖြစ်လာဖို့တမ်ဘရော့ခေါင်းဆောင်တွေအနေနဲ့စည်ရင်းစေတနာကောင်းတဲ့ပူပေါင်းဆောင်ဖို့လူတွေလို့ယူဆပါတယ်တဲ့တမ်ဘရော့ကအစိုးရတက်တဲ့ပူပေါင်းဆောင်ရလာပြီးဆိုကြတဲ့ကတိုင်းသားလည်းနဲ့ကောင်းကင်ခေါင်းဆောင်တွေရဲ့ငင်းချိုင်းပေါ်မျောလင်းချက်တွေပူကောင်းလာနိုင်တယ်လို့ယူဆမိပါတယ်တဲ့ဆိုဥက္ကုကအဓိကအဖြစ်တက်ကအဓိကကြောက်ရလို့တော်ရရှင်လည်းဆွေးနွေးတယ်ဥက္ကုကတော့ကိုယ်ပိုင်လည်းသိပါတယ်ဆိုတော့တက်ဖက်ကရောတကယ့်သဘောထားကငင်းချိုင်းရဲ့အတွက်ဥတီတဲ့သဘောထားဘက်ကိုဥတီလာပြီးလို့ဥက္ကုကတော့ကိုယ်တိုင်ဆွေးနွေးပွဲတွေမှာတွေ့ရပါလားမြင်ရပါလားသိရပါလား
ဟုတ်ကဲ့ကျွန်တော်တို့ဒီ2013ပေါ့ဗျာအဲ့ဒီကစပြီးတော့အခုချိန်လေးကျွန်တော်တို့တတ်မဲ့ဒီအချိန်ပေါင်းများစွာတိတ်ဖုန်ဆွေးနွေးတဲ့နေရာမှာသူတို့ရဲ့သဘောထားကိုကြည့်ရတာတော့ဒီအကန့်အသတ်နဲ့ဟိုကဒီတတ်ရဲ့သဘောထားပေါ့ဗျာကျွန်တော်ပုံမလေးလေးပြောရအောင်သူတို့ရဲ့အကန့်အသတ်နဲ့အဲ့အပိုင်းလိုက်ငင်းချမ်းကြီးဟိုယူပါဖို့ပုံစံရှိတယ်အထူးသဖြင့်တော့သူတို့အခေါ်ပေါ့ localize reform ပေါ့ local ဒီပါလိုက်တခုချင်းစီအရာလုံခြုံရေးအစီအမံတွေကိုခန့်ခွဲသွားပြီးတော့အဲ့ဒီကနေတစ်ဆင့်ကျွန်တော်တို့ဒီဟိုပါပေါ့ဒီငင်းချမ်းကြီးဒီဆောက်ဖို့ဆိုတော့ဟိုရှိတယ်ဗျတပြည်လုံးတပြိုင်နက်သေးဒီဆောက်ရမယ်ဆိုတဲ့မူကတော့တတ်မှာတော့ကျွန်တော်ထင်တယ်မရှိသေးဘူးလို့တူတယ်။ဘာကြောင့်လဲဆိုတော့တက်ကသူ့ရဲ့ဒီပြည်တော်စုကိုကာကွယ်မယ်အချုပ်ချာအာဏာကိုကာကွယ်မယ်ဖွဲ့စည်းပုံခြေခံဥပဒေကိုကာကွယ်မယ်ဆိုတော့သူ့ရဲ့ line ပေါ့ဗျာသူရည်တည်ချက်ကိုသူကရုပ်ရက်ကြီးပြောင်းဖို့ရွှေ့ဖို့ခက်တယ်။နောက်ပြီးတော့စိတ်ဓာတ်ခွန်အားပေါ့တတ်မှာတော့ဒါတွေကိုပေးနေတဲ့ဒီစိတ်ဓာတ်မြင့်တင်ရေးလုပ်ငန်းမှာလည်းပဲထိခိုက်နိုင်တယ်ဒါကြောင့်တဖြည်းဖြည်းနဲ့တော့အစိတ်ပိုင်းလိုက်ယူရွားမဲ့သဘောတော့ရှိတယ်လို့ကျွန်တော်ယူဆတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျစကိုင်းတိုင်းကောလင်းမျိုးကတော်တော်ရှင် KMIU ဆွေးနွေးလို့ရပါပြီခင်ဗျ
ဟုတ်ကဲ့ဗျာဟိုကျွန်တော်အနေနဲ့ပြောမစင်တော့ဒီညီငယ်ကြီးပို့ဆောင်နေနေမှာပေါ့လေဒီအရင်စစ်စိုးရလက်ထက်တုန်းကလည်းညီငယ်ကြီးနဲ့ပတ်သက်လို့ဒါသူဒီဇိုင်းမှမှလုပ်ခဲ့ကြပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ပြောရလို့ရှိရင်ညီငယ်ကြီးဆိုတာကိုဒီတိုင်းသားလက်နက်ကိုင်အဖွဲ့ကြီးခေါင်းဆောင်လေရောကျွန်တော်တို့ဒီအရက်ဒီအစိုးရအဖွဲ့ကြီးပိုင်းခေါင်းဆောင်လေရောတကယ်ရင်းကျင်းကြီးကိုလူလူလာလာဖြစ်ချင်တဲ့စိတ်ဆန္ဒရှိဖို့လိုပါတယ်။နောက်တစ်ခုကရင်းကျင်းကြီးဆန္ဒရင်းကျင်းမှုဖြစ်ချင်တဲ့ဆန္ဒလူလူချင်းချင်းရှိနေတဲ့နေရာမျိုးမှာလည်းနောက်ပြီးတော့ဒီတိုင်းတိုင်းနဲ့နဲ့ကိုင်အဖွဲ့ကြီးတွေရဲ့ဟိုသူတို့ရဲ့ဒီလက်အောက်ခံငယ်သားတွေပေါ့။အဲသူတို့ရဲ့လက်အောက်ခံငယ်သားတွေရဲ့ဘဝတွေကိုလည်းဒီမရှိအစိုးရအနေနဲ့အာမခံချက်ပေးနိုင်မှတာလည်းကျွန်တော်တို့ကျွန်တော်အမြင်နဲ့ကတော့ညီငယ်ကိုပေါ်ဆောင်နိုင်မယ်လို့ကျွန်တော်ပြင်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။
ဆိုတော့ကျွန်တော်တို့မိရှိကများကျွန်တော်တို့ဒီတိုက်ပွဲတွေဖြစ်လာခဲ့တယ်။ဒါအရင်စစ်စိုးရလက်ထက်မှာတုန်းကလည်းညီငယ်ကြီးစီရီပွဲတွေလုပ်ကြပါတယ်။လုပ်တဲ့အခါမှာညီငယ်ကြီးစီရီပွဲလုပ်နေတဲ့အတိုင်းကမှဒီကောင်းဆောင်ပိုင်းကြီးကစပွဲပေါ်မှာတွင်စပွဲပိုင်းမှာတွင်ဆွေးနွေးကြပြင်မယ်။နောက်မှာတော့တိုက်ပွဲတွေဖြစ်နေကြတော့မှာပဲ။အဲ့လိုဖြစ်နေတာဘာကြောင့်လဲဆိုတော့ဒီကံကြီးကိုတကယ်လူလားကျင်တဲ့အနေထားကကောင်းဆောင်ပိုင်းတင်မဟုတ်ဘဲနဲ့ဒီငင်းကံကြီးဆိုတာကိုတကယ်ရကျင်တယ်တကယ်နည်းနည်းသာသာရကျင်တယ်ဆိုတာအောက်လက်ငယ်သားတွေကိုလည်းဒါသူ့ကိုလည်းသဘောပေါက်အောင်ပြောပြဖို့ကြိုးတယ်နှစ်ဦးနဲ့ဆက
်ကျေးဇူးတင်ပါတယ် KMI ကိုသဘောထားရှိမိတင်ပါတယ်ကျွန်တော်တို့တော့ရှိနေလဲအချိန်ပေးတင်ပါတယ်မကွေးမျိုးကဦးရတင်ကအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အထက်မှာအပြန်အလှန်ပြောဆိုဆွေးနွေးမှုတွေရဲ့နောက်ကမှပြိပခပြင်းကြီးမှုရှိပါတယ်အဲဒီနောက်ပြစ်ခတ်ရဆဲမှုရစီပြီးသဘောတူညီမှုတရားချမှတ်ဦးတည်စေခြင်းဖြင့်ပုံမှန်နေသားရောက်ရှိပြီးတော့ညညွတ်ပေါင်းစည်းခြင်းနဲ့ပုံမှန်လင်းလင်းဆောင်ရွက်လုပ်ဆောင်တာတင်းမြညညွတ်တဲ့အခြေအနေကိုပြန်လည်အကောင့်ထဲပေါ်ဆောင်ရွက်တော့ဖို့နိုင်ငံတော်အစိုးရတဲ့အတိုက်တွန်းအကြံပြုတင်ပြရပါတယ်တဲ့ဒါကမကွေးမျိုးကဦးရဲတင်ပါအခုလေလဲမောင်မတိုင်းအဆွေနေမဲ့သောရရှင်တူအမေရိကန်ပြည်တော်စုကကိုလှမောင်ကိုလှမောင်ဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ခင်ဗျာဟိုကိုကျော်တဲ့ဟိုခုဆွေးနွေးတဲ့ခေါင်းဆောင်တွေကဘာလို့လဲမသိဘူးကျွန်တော်မေးချက်လို့ပါခင်ဗျာ
ဟုတ်ကဲ့ဥက္ကဥကနဲ့ဥတုတွေပါခင်ဗျာ
အော်ကောင်းပါရဲ့တကယ်တရှိကြရပါပဲကျွန်တော်ဒီ2005တန်းလေးနဲ့စတဲ့အဆွေးနွေးဆုံးခေါင်းစဉ်ကတော့ဒင်းကြိုင်းနဲ့တိုင်းသားလေးပါပဲကျွန်တော်မေးချင်တာကတောင်ဆန်းသူကြီးကအခုတမောက်သိန်းစင်နဲ့လုတ်ခဲ့တယ် KNU ပါဝင်တချို့တိုင်းသားဖွဲ့စည်း ABC ပါဝင်ဒီခါရဆင်းနိုင်ခဲ့တယ်ကျွန်တော်အတိအမှတ်ပြုပါတယ်တောင်ဆန်းသူကြီးကဒီကပို့လို့နိုင်မယ်ဆိုတာလည်းကျင်းနေပါတယ်အဲ့တော့တောင်ဆန်းသူကြီးက2008မှာဂံပါရင်းနဲ့ပြောလိုက်တယ်ကျွန်မတိုင်းသားတွေကိုကိုစားပြုပြစေလို့ပြောတဲ့ကိစ္စကိုအခုခေါင်းဆောင်လေးအနေနဲ့ကျွန်တော်တို့အနေနဲ့ဟလာတောင်ဆန်းသူကြီးကကျွန်တော်တို့ကိုစားဒီကာလုံးမှာကာလုံး6ရောင်းနဲ့ဆွေးနွေးပေးပါလို့များဟိုအတိအမှတ်မပြုပေးနိုင်ဘူးလားလို့ကျွန်တော်မေးချင်ပါတယ
်ဟုတ်ကဲ့ဥက္ကဥကကိုလာမောင်ပေးတာကြားမယ်ထင်ပါရဲ
့ဒီဥလာမောင်မေးတာကကျွန်တော်နိုင်ငံရေးမေးခွန်းဖြစ်တယ်ခင်ဗျတစ်ချိန်တုန်းကကျွန်တော်တို့ဥက္ကဆိုင်တော်ဖန်သူကြီးကအတိုက်ခံဘွားနဲ့ဆေးအာဏာရှင်အုပ်စုကိုရင်ဆိုင်တဲ့နေရာမှာတိုင်းပြည်တွေကိုစားပြုပြရသည်လို့သူပြောတာမှန်တယ်ခင်ဗျအခုတော်ဆန်းစုကြည်ကိုတိုင်ကနိုင်ငံတော်အာဏာကိုဟိုဟောပါလေဒီကင်ဆွဲပြီးတော့အလုတ်လုတ်တဲ့အစိုးရရဲ့အကြီးအကဲဖြစ်လာတယ်သမ္မတကြီးနဲ့တကွပေါ့ဗျာဒီအတိုင်းပင်ကပုံကိုလည်းဖြစ်လာတယ်ဒီလိုတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုကင်ဆွဲပြီးတော့အလုတ်လုတ်ရတဲ့အစိုးရဖြစ်တဲ့ချိန်မှာတိုင်းရင်းသားတွေကိုကိုစားပြုထားတဲ့စာရင်ပေါ့တိုင်းရင်းသားတွေအတွက်ဒီအစိုးရကနေပြီးခြုံငုံစဉ်းစားပေးတဲ့ပုံမူကြီးမားကျယ်ပြန့်တဲ့အမြင်မျိုးနဲ့ဟိုဆောင်ရွက်ဖို့လိုလာတယ်ခင်ဗျ။နော်အတိုက်ခံဘွားတုံးကကုစားပြုမှုပြောတာနဲ့အစိုးရဘွားရောက်ပြီးတော့ပြောတာနဲ့တော့အာ policy တော့တူနိုင်မယ်လို့ကျွန်တော်မထင်ဘူးခင်ဗျ။အဲဒါကြောင့်ဒီအစိုးရလက်ထက်မှာရောက်တော့တပြည်လုံးနဲ့လုံခြုံရေးပါလာနိုင်ငံတကာအရေးကျွန်တော်ပြည်တွင်းရေးအားလုံးကိုခြုံငုံကြည့်ပြီးတဲ့နောက်မှာတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မယ်ဖွဲ့စည်းပုံအခြေခံဥပဒေတရားကိုဟလာပြင်ဆင်လုပ်သွားမယ်ဆိုတဲ့အချက်ကိုကကျွန်တော်တိုင်းပါးတွေရဲ့ဒီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနိုင်ငံရေးညီမှန်းချက်နဲ့တစ်ဆက်တည်းကျနေတဲ့ခါကျတော့ဒီပေါ်မှာပဲပူးပေါင်းဆောင်ရွက်သွားတဲ့မူကပို့ပြီးတဲ့မယ်လို့ကျွန်တော်ယူဆတယ်ခင်ဗ
ျဟုတ်ကဲ့ပါနောက်တိုက်ရိုက်ဆွေးနွေးမဲ့သူကပြည်မျိုးကကိုတင်ထေးဝင်းကိုတင်ထေးဝင်းဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့တနင်္ဂနွေပြီးခဲ့ရဲ့ငင်းချမ်းကြီးဆိုတာတဲ့ဗျာငင်းချမ်းကြီးပေါ်ဆောင်မဲ့ယခုလက်ရှိစံတီအစိုးရနဲ့ယခုလက်ရှိမြမတမတော်နဲ့ငင်းချမ်းကြီးရဖို့ကိုပဲတော်တော်လုပ်ရမယ်နေသားလို့ကျွန်တော်မြင်တယ်လေ
ဒီလိုညဉ့်ညဉ့်ရမှာဒီအစိုးရကညဉ့်ညဉ့်ပေါ်ဆောင်နိုင်မှာဟုတ်ကဲ့အဲ့တော့ပေါ်ဆောင်ပြီးတော့လည်းညဉ့်ညဉ့်ပေါ်တော့ရွက်ရင်ဟုတ်ဒီလိုလူတို့ရဲ့ပြတ်တော်ရဲ့အစိုးရရဲ့တတ်မတော်ရဲ့လက်နက်ကြွယ်ပြီးအားလုံးပူးပေါင်းဆောင်ရမှာရမယ်ခန္ဓာရတော့ကျွန်တော်ညဉ့်ညဉ့်ရလက်ရှိနေတာမှာကိုတတ်မတော်နဲ့အနေကြီးအစိုးရကညဉ့်ညဉ့်ရဒီကရေးကြီးတဲ့ကျက်လို့ည
ရွေးကောက်ခံ2016အစိုးရအနေနဲ့ပထမဦးစားပေးလုပ်တဲ့လုပ်ငန်းစဉ်ထဲမှာအပြည့်အကျညာပြီးအစိုးရတက်တွေကိုရှေ့တန်းစစ်မျက်နှာကနေပြီးတော့ပြန်လည်ရုပ်သိမ်းပေးဖို့လိုအပ်တဲ့အကြောင်းအကြံပြုတင်ပြအပ်ပါတယ်တဲ့တော်ရရှင်ကြောင့် Facebook ကနေဆွံ့နေထားတာပါဆိုတော့ကျွန်တော်အချိန်10မိနစ်ခွဲလောက်ရှိပါမယ်ပင်နယ်ဆွေးနွေးသူညောင်ရဲ့နောက်ဆုံးသဘောထားကျွန်တော်ပွန့်ပွန့်လင်းလင်းနဲ့ရှင်းရှင်းလင်းလင်းသိချင်ပါတယ်ဒီအစိုးရတက်လက်ထက်မှာကျွန်တော်ဥတုဝေကိုအရင်ပြောဖို့အခွင့်ပေးပါမယ်အခုအစိုးရတက်လက်ထက်မှာငင်းငင်းလုပ်ငန်းစဉ်ကိုလက်တွေ့ကြကြကျွန်တော်တို့ကြည့်ရအောင်ပါဘယ်အစင်းလောက်ထိရောက်သွားနိုင်တယ်ဘယ်အလောက်ထိတော့ပြီးနိုင်တယ်ဆိုတာများဥတုဝေမှန်းထားတာရှိပါလားခင်ဗျ
ဒီလေနော်ညီငယ်ရမယ်ဆိုရင်ရပြီးမြောက်သွားမှာဘို့နော်အဲ့တော့ညီငယ်ကြီးဆွေးနွေးတဲ့နေရာမှာနံပါတ်1အရေးကြီးတာကယုံကြည်မှုပဲဗျာတယောက်နဲ့တယောက်ဆွေးနွေးတဲ့တွေကယုံကြည်မှုရှိရမယ်နောက်ပြီးတော့အဲ့ဒီဆွေးနွေးတဲ့ပုံစံတွေကယဉ်ကျေးမှုရှိရမယ်ဟာလာဒါသဘောထားကြည့်ရမယ်အပေးယူလောက်တာရမယ်အဲ့ဒါလို့ဒီအဲစကားပြောမှာပရိရဲ့ကြွယ်ဝတဲ့ပုံစံမျိုးဖြစ်ဖို့လိုတာပေါ့ဗျာနော်အဲ့တော့ဒီညီငယ်ကြီးဆွေးနွေးတဲ့နေရာမှာကိုယ့်အကျိုးကြီးပဲပြောလို့ရှိရင်တော့အောင်မြင်နိုင်မှုခက်တာပေါ့နော်အဲ့တော့အပေးယူလောက်ကြည့်လို့တော့ဒီကားပြောရဲဆိုတဲ့ဟာဒါအနုပညာရပဲဗျာလူတွေကကိုယ်ဟိုကိုယ့်ပဲပါလာအောင်ဆွဲဆောင်နေတဲ့ပညာရတခုပဲအဲ့ဒီလိုဟိုပြောနိုင်တဲ့ပုံကူများဆွေးနွေးပွဲမှာပါမယ်ဆိုရင်ဖြစ်ရင်ဒါဒီဆွေးနွေးပွဲကအောင်မြင်နိုင်ပါလေပေါ့နော
်ဟုတ်ကဲ့ပါဦးသူ
တွေဒီလိုမှမဟုတ်ဘဲနဲ့ကိုယ့်အကျိုးကြီးပဲကိုကြည့်မယ်ဆိုရင်တော့ခက်တာပေါ့နော
်ဟုတ်ကဲ့ပါခင်ဗျာဥက္ခဟုတ်ကရဲ့သဘောထားဥက္ခဟုတ်ကတို့ကရောမှန်းထားတာရှိပါလားဘယ်လောက်ထိတော့ပြီးမယ်ဆိုပြီးတော့
ကျွန်တော်တို့မှန်းထားတာတော့မရှိဘူးခင်ဗျာလုံရင်ကရင်နဲ့ရသလောက်ရသွားတာပဲကျွန်တော်ခိုင်တယ်မှခင်ဗျာ။ဘာကြောင့်လဲဆိုတော့အခုလက်ရှိသွားနေတဲ့အခင်းချင်းကိုကြည့်လို့ရှိရင်ကျွန်တော်တို့ဒီအာနာလက်ရှိပေါ့ကလက်ရှိ NLD ဖိုးရအနေနဲ့သူဖက်ဒရယ်ပြည်တော်စုတိဆောက်ရေးကိုဒီသမ္မတကြီးကိုယ်တိုင်ရောကျွန်တော်တို့အတိုင်းပင်ခံပုဂ္ဂိုလ်ကိုယ်တိုင်ရောကထည့်သွင်းပြောကြတာရှိပါတယ်။တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီတမတော်ကလည်းပဲလုံဆောင်ရေးအမြင်နဲ့တချို့နေရာမှာဒီတိုက်ပွဲတွေ
ဟုတ်ကဲ့လက်ဆက်တက်ပြီးပါခင
်ဗျာအဲ့ဒီလိုရှုပ်ထွေးနေတဲ့အချိန်မှာအခုအစိုးရအဟောင်းလက်ထက်ကဆက်လာမဲ့ကျွန်တော် NCA လက်မှတ်ထိုးပြီးတော့အကောင့်တွေပေါ်တဲ့လုံငန်းအားလုံးအဝဝပေါ့ဗျာဘယ်လိုဆက်သွားမလဲနောက်ပြီးတော့ NCA အကောင့်တွေပေါ်တဲ့နေရာမှာအစိုးရဘက်ကကိုယ်စားလှယ်နာမည်
ဟုတ်ကဲ့ခုကလက်ဆက်တက်ပြီးပ
ါလွယ်ပြောင်းလုပ်ဖို့နဲ့အစုဖွဲ့မှုအပြစ်လုပ်ဖို့တော့မှကျွန်တော်တို့က policy မတည်သေးတဲ့ခါကြတော့ကျွန်တော်တို့ကတော့ဒီအစိုးရဖွဲ့ပေးရဲ့ဒီချမှတ်ပေးတဲ့ policy ကိုအဆောင်ကြည့်ပြီးတော့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပဲကျွန်တော်ပြောကြား
ချင်ပါတယ်ခင်ဗျာအားလုံးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒီမှာပဲအဆုံးသတ်ပါမယ်
ကိုကြော်ကြော်သိန်းဆွေးနွေးတင်ဆက်တဲ့တိုင်းရည်လိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာအခုချိန်ကစပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကအကြီးညာပေးမှာဖြစ်ပါရခင်ဗျာ
ဗြိတိန်နိုင်ငံကိုတန်တမာရဲရခီးစဉ်ဖြစ်သွားရောက်နေတဲ့အမေရိကန်သမ္မတဘာရက်အိုဘားမားဟာစနေနေ့ကလန်ဒန်မြို့မှာပြုလုပ်တဲ့တောင်ဟောလ်မီတင်လူငယ်တွေနဲ့တွေ့ဆုံပွဲတစ်ခုမှာသမ္မတကပြည်ချာလူငယ်တွေကိုအဆိုးမြင်တာအယားယားမကောင်းမြင်တာနဲ့တိုင်းဒမသားတွေကိုမုန်တီးတဲ့အယူဆတွေကိုညင်ပယ်ဖို့တိုက်တွန်းလိုက်ပါတယ်။အဲ့ဒီတွေ့ဆုံပွဲမတိုင်ခင်တရက်ကအိုဘားမားဟာဗြိတိန်နိုင်ငံကဥရောပသမ္မတထဲမှာဆက်နေဖို့အတွက်ထောက်ခံကြောင်းထုတ်ဖော်ပြောကြားခဲ့တဲ့အတွက်ပြည်မြင့်ထဏဝေဖန်ခံခဲ့ရပါတယ်။ရှင်ငုတ်တင်မောကနေပြစ်ခတ်နိုင်တဲ့ပက်ထင်းတပ်ဒုံးကြီးစံတပ်ပြစ်လို့မှုမြောက်ကိုရီးယားရဲ့ကြိုပန်းချက်အောင်မြင်ပုံမရဘူးလို့တောင်ကိုရီးယားစစ်တပ်ကပြောပါရယ်ဒီကနေ့စနေနေ့မှာပဲရှင်ငုတ်တင်မောကနေပင်လယ်ပြင်ထဲကိုဒုံးကြီးပြစ်လို့ခဲ့တာလို့တောင်ကိုရီးယားပူးတွဲစီအူစီချုပ်များအဖွဲ့အကြီးအကဲကပြောပါရယ်မြောက်ကိုရီးယားစီရေလှုပ်ရှားမှုနဲ့ပတ်သက်လို့တောင်ကိုရီးယားဘက်ကအနီးကပ်ဆောင်ရည်နေပြီးကာကွယ်ရေးအစီအမံတွေကိုအပြည့်အဝဆောင်ရွက်ထားတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောခွင့်ရသူကဆိုပါရယ်တောင်ကိုရီးယားသမ္မတပတ်ကွန်ဟေအနေနဲ့သူ့ရဲ့အတုပအတွက်အလောင်းစင်ပြင်ထားတဲ့လို့မြောက်ကိုရီးယားနိုင်ငံမှတင်စာရိုဒုံစီနုံကဒီကနေ့အစောပိုင်းမှာပဲပုံနဲ့ဖော်ပြခဲ့ပါတယ်မြောက်ကိုရီးယားဟာရင်းငုတ်တင်မောပြစ်လို့ရရဲ့ပဲ့ထိန်တပ်ဒုံးကြီးထုတ်လုပ်နိုင်အောင်ကြိုးပမ်းနေတာဖြစ်ပါတယ
်သတင်းချင်းချုပ်ကိုနန်းလောင်ချင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Russia Smith ဖြစ်ပါတယ် VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ line meter 24 25 30နဲ့50နဲ့ line meter 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.